โอเคมิงลาပါခင်ဗျအခုVOA မြန်မာပိုင်းအစီအစဉ်ကနေပြီးတော့မြန်မာနိုင်ငံကိုတိုက်ရိုက်ထုတ်လွှင့်မဲ့ရုပ်မြင်သံကြားကနေတိုက်ရိုက်ထုတ်လွှင့်မဲ့သမ္မတဦးသိန်းစိန်နဲ့တွေ့ဆုံမေးမြန်းခန်းအထူးသဖြင့် VOA အပါအဝင် VOA ကနေပြီးတော့အင်ရှင်အဖြစ်လက်ခံကျင်းပပေးမဲ့ Washington DC နီးတဝိုက်မှာရှိတဲ့ community ကနေပြီးတော့ဘက်ပေါင်းဆိုပေါ့နော်နိုင်ငံရေးစီးပွားရေးဘာသာရေးနောက်ပြီးတော့လူငယ်ရေးရာဘက်ပေါင်းဆောင်ကအတိုင်းဝိုင်းကသမ္မတကြီးနဲ့တွေ့ပြီးတော့မေးချင်းမြန်းညင်ကြတဲ့တွေ့ချင်ကြတဲ့နှုတ်ဆက်ချင်တဲ့လူတွေနဲ့တွေ့ဆုံပွဲကိုကျွန်တော်တို့စတင်ပါပြီခင်ဗျာအထူးသဖြင့်ကျွန်တော်တို့ရဲ့ဒီဒီမိုကရေစီနိုင်ငံတွေမှာပဲအများအပြားတွေ့ရလေးရှိတဲ့ဒီလိုတောင်းဟောမီတင်လို့ခေါ်တဲ့ကျွန်တော်တို့မြို့တော်ခမ်းမပုံစံရင်းနှီးနှီးတွေ့ဆုံပုံဝင်လင်းလင်းတွေ့ဆုံပွဲကိုသမ္မတကြီးအနေနဲ့လူလလနဲ့ကျွန်တော်တို့ရှီကိုလာပြီးတော့အခုလိုတက်ရောက်ချင်းမြန်ပြတာကျွန်တော်ကျေးဇူးတင်ကြအောင်အရင်ပြောပြရစီအလားတူပဲတက်လာတဲ့ဒီအေးသက်တွေဆိုလို့ရှိရင်လည်းသမနာကြီးနဲ့တွေ့ဆုံဝင်ရပြီးတော့အားလုံးအနေနဲ့ပေါ့နော်ဟိုရိုးတတာပွင့်ပွင့်လင်းလင်းရှင်းရှင်းလင်းလင်းမေးစရာရှိတာလေးတွေကိုမေးပြီးတော့သမနာကြီးရှီကလည်းပွင့်လင်းရှင်းလင်းတဲ့အဖြေတွေကိုရနိုင်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်အဲ့တော့အချိန်အကန့်အသတ်ကလေးနည်းနည်းရှိတဲ့အတွက်ကြောင့်မလို့တော့မိကွန်းနေနောက်ပြီးတော့ဒီမှတ်ချက်ကလေးတွေပေးလို့ရှိရင်တော့အချိန်ဟိုအတိုင်းအတာလေးနဲ့ကျွန်တော်တို့ဖြစ်စေချင်ပါတယ်။မေးချင်တဲ့မေးခွန်းလေးတွေကိုရေးထားပြီးသားဖြစ်တဲ့အတွက်ကြောင့်မလို့သမနာကြီးပြောတဲ့အကြောင်းအရာလေးနဲ့ကိုက်ညီတဲ့ဟာနဲ့အားလျော်စွာကျွန်တော်ခေါ်ပြီးတော့မေးခွန်းလေးတွေမေးခွန်းပေးပါမယ်။ဒီတောက်မှာလာပြီးတော့မေးခွန်းမေးပေးဖို့ပါပဲ။အဲ့တော့ကျွန်တော်အနေနဲ့တော့ပထမဦးဆုံးကတော့ဟိုမေးချင်တဲ့ပြောပြစေချင်တဲ့အကြောင်းကတော့သမနာကြီးအနေနဲ့မြန်မာနိုင်ငံရဲ့48နှစ်အတွင်းမြန်မာနိုင်ငံရဲ့ပထမဦးဆုံးသမနာအနေနဲ့အမေရိကန်ပြည်ထောင်စုကိုတရားဝင်အလဲပတ်ရောက်ရှိတယ်ပေါ့ခင်ဗျာအဲ့မှာသမ္မတကြီးအနေနဲ့အမေရိကန်ပြည်ထောင်စုသမ္မတကြီးသမ္မတဘဲရက်အိုဘားမားနဲ့လည်းမနေ့ဖြန်ဆိုရင်တွေ့ဆုံမှုရှိပါတယ်ဒီခီးစဉ်အတွင်းမှာဒီသမိုင်းဝင်ခီးစဉ်အတွင်းမှာသမ္မတကြီးအနေနဲ့ဘယ်လိုမြန်မာနိုင်ငံရဲ့အကျိုးအတွက်ရလတ်တွေကိုညှို့မှန်းနိုင်မှုရည်ရွယ်ချက်ရှိထားပါတယ်ဆိုတာလေးကိုကျွန်တော်ဟိုသမ္မတကြီးအနေနဲ့အတူတူလေးရှင်းပြစေချင်ပါတယ်အလားတူပဲသမ္မတကြီးဥဆောင်ပြီးတော့လုပ်နေတဲ့မြန်မာနိုင်ငံအတွင်းမှာရှိတဲ့ပြည်ပြောင်းပြောင်းလဲလေလုပ်ငန်းစဉ်တွေရဲ့လက်ရှိအခြေအနေရင်ဆိုင်ရတဲ့စိန်ခေါ်မှုပြဿနာတွေအကြောင်းလေးတွေကိုလည်းအတူတူရှင်းပြစေချင်ပါတယ်အဲ့ဒါပြီးလို့ရှိရင်တော့ပေးသက်သေးကနေပြီးတော့မေးစရာရှိတာလေးတွေကိုသမ္မတကြီးအနေနဲ့ဖြေကြားပေးစေချင်ပါတယ်ခင်ဗျဟုတ်ကဲ့
ကဲအားလုံးပဲကျွန်တော်တို့တက်ရောက်လာကြတဲ့အဖွဲ့တွေကိုနော်ကျွန်တော်လည်းနည်းနည်းကျေးဇူးတင်ကြောင်းပြောကြားလိုပါတယ်တော်ရီမှာအကြောင်းမျိုးမျိုးနဲ့ရောက်နေပေမဲ့လည်းမြန်မာနိုင်ငံသားတွေဖြစ်တဲ့အတွက်ကြောင့်နောက်စိတ်ထဲမှာတော့စောစောပြောသလိုပါပဲဟိုကိုသွေးကိုသားတွေလိုပဲကျွန်တော်တို့ဒါစိတ်ထဲမှာသဘောထားပါတယ်အဲ့တော့ခင်ဗျားတို့နဲ့တွေ့နိုင်အောင်အခုလိုစီစဉ်ပေးခဲ့တဲ့ဒီ VOA ကတောင်းရှိတဲ့ပုံကိုယ်တွေလည်းကျေးဇူးတင်ကြောင်းကျွန်တော်ပြောလိုပါတယ်အဲ့တော့စောစောကကျွန်တော်ပြောသလိုပါပဲဒီကျွန်တော်တို့မြန်မာနိုင်ငံနဲ့ဒီအမေရိကန်နဲ့ဆက်ဆံရေးဟာကျွန်တော်1948ခုဆိုတော့လွတ်လပ်ရေးတောင်မရသေးပါဘူးလုံးလိုက်မရခင်နေရကျွန်တော်ကတန်တပန်ဆက်သွယ်မှုကျွန်တော်တို့ရှိခဲ့ပါတယ်။နောက်ခေတ်တုန်းကတော့လည်းကျွန်တော်လူတွေသွားလာဆက်သွယ်မှုတွေရှိပါတယ်။အဲ့တော့1955ခုနှစ်ကဆိုလို့ရှိရင်ဝန်ကြီးချုပ်ဦးနှုကျွန်တော်တို့ဒီဟိုဒီလာခဲ့ပါတယ်ဧည့်သည်ဖြစ်နေ။နောက်တစ်ခါ2နှစ်ကြာပေါ့လေ58ခုနှစ်မှာသမရာယုဦးမောင်ဝင်းပေါ်ကစေဝကုသဖို့ဆိုပြီးတော့ဒီဟိုကျွန်တော်တို့လာခဲ့ခုပါတယ်။နောက်တော့1966ခုနှစ်မှာကျွန်တော်တို့ဗိုလ်ချုပ်ကြီးနေဝင်ပေါ့လေကနကလို့ဒီနိုင်ငံအကြီးကဲတော့ဒီတရားဝင်အလဲပါကီလာခဲ့ဘူးပါတော့အဲ့တော့66ခုနှစ်ကနောက်ပိုင်းမှာကျွန်တော်တို့ဒီအဆက်အသွယ်တွေပြတ်သွားကြတယ်အပွားလာတွေကျွန်တော်တို့နည်းသွားကြတာအခုကျွန်တော်ရောက်တဲ့အချိန်ထိဆိုရင်အားလုံးကျွန်တော်48နှစ်အတွင်းမှာကနကလို့ကျွန်တော်တို့မြန်မာနိုင်ငံရဲ့တော့တောင်းရှိတဲ့ဒါအကြီးကဲတယောက်အနေနဲ့ဒီအမေရိကန်နိုင်ငံကိုကျွန်တော်တို့ဟိုမြို့တော်ဖြစ်တဲ့ဒီဝါရှင်တန်ကိုကျွန်တော်တို့ဒါရောက်လာတာဖြစ်ပါတယ်အဲ့တော့အဓိကတော့ကျွန်တော်တို့မြန်မာနိုင်ငံနဲ့အမေရိကန်ဆက်ဆံရေးဟာကျွန်တော်တို့ဒါသမ္မတဥပမာလက်ထက်မှာပြန်လည်ပြီးတော့ကျွန်တော်တို့ဒါပွင့်လန်းသွားပြီးတော့မှနိုင်ငံရေးဆက်ဆံရေးရလာကွနာလို့နွေးနွေးထွေးထွေးနဲ့ကျွန်တော်တို့ရှိလာတယ်။နှစ်ပေါင်း20လောက်ကျွန်တော်တို့ဒါအဆက်အသွယ်ဒီအကျိတ်ခဲတွေပေါ့လေ။ဒါတွေကျွန်တော်အခက်ခဲတွေရှိနေရနေပြီးတော့အခုတော့ကျွန်တော်တို့ရဲ့နိုင်ငံရဲ့ဆက်သွယ်ရေးဟာဒီသမ္မတဥပမာရဲ့ဒီကျင့်သုံးတဲ့ policy ရပေါ့။ပြန်လည်ပြီးတော့ဒီထိတွေ့ဆက်ဆံမှုတွေဆက်သွယ်မှုတွေနောက်ဒါတွေကျွန်တော်တို့ရှိလာပါတယ်။အဲ့တော့လာတဲ့ခီးစဉ်ရဲ့အဓိကတော့နိုင်ငံကျွန်တော်တို့ရဲ့ဒီခင်မင်းရင်းနှီးမှုကိုဘယ်နှကလို့နောက်ဆက်လက်ပြီးတော့ဒါအထွန်းရှိအောင်တည်ဆောက်နိုင်ဖို့အတွက်ဒါကျွန်တော်တို့လာရောက်ပြီးတော့ဟိုလက်ပတ်ချင်းကျွန်တော်တို့ဖြစ်ပါတယ်ဒီဟာတော့ကျွန်တော်တို့အဓိကအကြောင်းတစ်ချက်ပါတယ်အဲ့တော့ဒီမှာကျွန်တော်တို့သမရာကြီးနဲ့တွေ့ရင်းနဲ့ เราจะรู้ในงานคนกาลูจะรู้ดีพี่บอตัวเรามือเรานอกจากจะรู้ว่าคนกาลูตัวจงอะไรแค่แค่รีเราจะรู้ว่าชีลาลารีเราดารีนั้นพัฒนาไปด้วยคนกาลูอเมริกันในงานนี้เนี่ยดีอพยพกันนี่ไปด้วยจะรู้ในงานบ่มาคนกาลูดีน่าเลี้ยงมือเราชีบุแต่เดี๋ยวคนกาลูแค่แค่รีพิชิตปีไหนในฮาริวคนกาลูพิชิตปีไหนบ่สบิดว่าดีลูยี่ว่าจะดีนะจะรู้ดาโอ้ตำรายเนี่ยด้วยบุจะรู้เพียบบ้าง
โอเคครับအဲ့တော့ဟိုနောက်ထပ်ဟိုအကြောင်းအရာတစ်ခုကိုမဆက်ခင်ပါပဲအခုပြည်သက်ထဲမှာမေးကျင်တဲ့သူတွေကသမနာကြီးခုရှင်းပြတဲ့အမေရိကန်ပြည်ထောင်စုကိုလာရတဲ့အကြောင်းရင်းတွေထဲမှာပဲပေါ့နော်ဟိုပါတဲ့အချက်တွေတစ်ခုကတော့အဲအမေရိကန်ဒီမိုကရေစီစနစ်မှာမြန်မာနိုင်ငံအတွက်အတူယူစရာများဘာများရှိပါသလဲဆိုမေးခွန်းကိုအောင်သူငင်းကမေးချင်ပါတယ်တဲ့ကိုအောင်သူငင်းကတော့ဟိုမြန်မာနိုင်ငံလေဟိုနေဆက်မှာနေတဲ့သူပါအဲ့တော့ကိုအောင်သူငယ်အနေနဲ့ကိုအောင်သူငယ်မေးကျင်တဲ့မေးခွန်းလေးကိုနည်းနည်းလေး elaborate လုပ်ပြီးတော့နေစေချင်ပါတယ
်။ကျေးဇူးတင်ပါတယ်သမရာကြီးခင်ဗျ။ဆိုတော့ကျွန်တော်အောင်သူငယ်မှာကျွန်တော်ဘ ഹു ဖွံ့ဖြိုးမှုကိုဖွဲ့ရပါ။ဆိုတော့သမရာကြီးတို့ဖိတ်ခေါ်ပြီးတဲ့နောက်ပိုင်းမှာကျွန်တော်တိုင်းပြည်လည်းပြန်ရောက်ပါတယ်။တချို့သုတေသနလုပ်ငန်းလည်းကျွန်တော်လုပ်ပါတယ်။ဆိုတော့အဲ့တော့ကျွန်တော်မေးကျင်တဲ့မေးခွန်းကတော့အခုလို့ဒီအမေရိကန်လာပြီးတော့ဒီလိုသမိုင်းဝင်ခရီးစဉ်မှာပေါ့နော်။အမေရိကန်ရဲ့ဒီဒီမိုကရေစီစနစ်ကနေပြီးတော့ကျွန်တော်နိုင်ငံကအတူယူစရာကျွန်တော်နိုင်ငံကလေ့လာစရာဘာတွေရှိမလဲပေါ့။ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်ပထမမေးချင်ပါတယ်ဆိုတော့ဒုတိယကတော့ကျွန်တော်တို့နိုင်ငံရဲ့ပညာရေးစနစ်ပြည်ဝင်ပြောင်းလဲမှုလုပ်တဲ့နေရာမှာဒီသမရရဲ့ခရီးစဉ်အတွင်းဘယ်လိုမျိုးကျွန်တော်တို့အထောက်ပံ့အကူအညီတွေရနိုင်မလဲမျှော်လင့်နိုင်မလဲပေါ့ဒါလည်းကျွန်တော်တို့သိချင်ပါတယ်ခင်ဗျအ
ဲ့တော့ပထမမေးခွန်းအနေနဲ့ကျွန်တော်တို့ဒီအမေရိကန်နိုင်ငံကဒီမိုကရေစီကျင့်သုံးလာတာခုနကလို့နှစ်ပေါင်းကျွန်တော်တို့ယာနဲ့ချီပြီးတော့သူကကြားခဲ့ပြီဖြစ်ပါနောက်ကျွန်တော်တို့နိုင်ငံအနေနဲ့ပြန်ကြည့်မယ်ဆိုရင်အခုဒီမိုကရေစီစနစ်ကိုကျွန်တော်တို့1948ခုနှစ်မှာလွတ်လာပြီးကျွန်တော်တို့ရခဲ့တယ်။ရခဲ့ပြီးတော့တက်လာတဲ့အစိုးရကကျွန်တော်တို့ဒါဒီမိုကရေစီစနစ်ကိုကျင့်သုံးတဲ့ကျွန်တော်တို့အစိုးရပါ။တော်တော်လည်းကျွန်တော်တို့ဒါ14နှစ်ပေါ့နော်။တန်းအဖြစ်14နှစ်ပဲကျွန်တော်တို့ကြာညောင်းခဲ့ပြီးတော့ကြာတဲ့အချိန်တွေကတိုင်းပြည်ရဲ့ကုန်ကလူတွေတင်းကျင်အေဂျင့်မှုလုံခြုံမှုဒီအခြေအနေတွေကတတ်မတော်ပါပဲ။တလဲတပြန်စီကုန်ကလူတာဝန်ယူသွားကြတာ။အဲ့တော့ဒီမိုကရေစီနဲ့ကျွန်တော်တို့ကင်းကွာခဲ့တာတော်လေးလည်းကျွန်တော်တို့ကြာခဲ့ပါပြီ။ဒီမိုကရေစီရဲ့ကင်းကွာခဲ့တာတော်လေးကြာခဲ့ပြီ။နောက်တစ်ခါအခုကျွန်တော်တို့အစိုးရတက်လာတော့ဒီမိုကရေစီစနစ်ကိုကျင့်သုံးတယ်ဆိုပေမဲ့လည်းကျွန်တော်တို့မှာခုနကလိုအချိန်ကာလအပြင်နှစ်နှစ်ပဲကျွန်တော်တို့ရှိပါသေးတယ်။အဲဒီမိုကရေစီနဲ့ပတ်သက်ပြီးတော့ကျွန်တော်တို့မှာအတွေ့အကြုံတွေအလေ့ကျင့်တွေကျွန်တော်တို့အများကြီးကျွန်တော်တို့နည်းပါသေးတယ်။အဲ့တော့ဒီမိုကရေစီဆိုတာခုနကလိုဒီကျင့်သုံးနေတဲ့ဒီနိုင်ငံကြီးနေနေတော့ပြည်သူတွေအပိုင်းအလဲခုနကလိုဒီဒီမိုကရေစီကိုအပြည့်အဝကွန်ကကျွန်တော်ဒီခန်းစားခွင့်ရသလိုကွန်ကလိုဒီမိုကရေစီနဲ့ပတ်သက်ပြီးတော့လဲတာဝန်ယူမှုတာဝန်ရှိမှုတွေကလည်းအပြည့်အဝပြည်သူတွေကလည်းခံယူထားတယ်လို့တော့ကျွန်တော်ဒီလိုအနည်းဖြစ်ပါတယ်။ဒါမှမဟုတ်ဒီမိုကရေစီနဲ့ပတ်သက်ပြီးတော့ကွန်ကလိုတစ်ဖက်ကလည်းဒီအခွင့်အရေးတွေလွတ်လပ်ခွင့်တွေအပြည့်အဝကျွန်တော်တို့ဒါယူခြင်းသလိုတစ်ဖက်ကလည်းကွန်ကလိုအမေရိကန်ပြည်သူတွေလိုကွန်ကလိုကျွန်တော်တို့ဒီမိုကရေစီနဲ့ပတ်သက်တဲ့ကွန်ကလိုတာဝန်ရှိမှုတွေတာဝန်သိမှုတွေဒါတွေကကျွန်တော်တို့နိုင်ငံအတွက်အတူယူဝေရာဖြစ်တယ်လို့တော့ကျွန်တော်အနေနဲ့ပြောချင်ပါတယ်။ဒါမိကွန်တခုပေါ့ဟုတ်က
ဲ
့နောက် second question ဟာ
ပညာရေးန
ဲ့ပတ်သက်ပြီးတော့ဟိုတိုင်းပြည်တွေဖွံ့ဖြိုးတိုးတက်ဖို့အတွက်ပညာရေးကအမှန်တမ်းကျွန်တော်တို့အဓိကကြားပါတယ်ပညာရေးကအဓိကကြားပါတယ်အဲ့တော့ကျွန်တော်တို့ရဲ့ပညာရေးကကျွန်တော်တို့ပြန်ပြီးတော့လေ့လာကြည့်တဲ့အခါမှာဒီလွတ်လပ်ရေးစရပြီးတဲ့ဒီကာလတွေအပိုင်းမှာပေါ့ဒါအရှိတောင်အရှာမှာဆိုလို့ကျွန်တော်တို့ပညာရေးကတော်လေးကိုရှေ့တန်းကြားကြနေကျွန်တော်တို့ရှိနေတဲ့အနေအထားဖြစ်ပါတယ်တော့ဟိုတော့လည်းကတော့ကလို့ကျွန်တော်ဒီနိုင်ငံခြားတက္ကသိုလ်ကြီးတွေမှာနာမည်ကြီးတဲ့တက္ကသိုလ်ကြီးတွေမှာဖွဲ့ရခဲ့တဲ့ကျွန်တော်ဆရာကြီးတွေဆရာမကြီးတွေသူတို့ကနေတစဉ်ကတော့ကလို့တက္ကသိုလ်တွေမှာပြန်လည်ပြီးတော့သင်ကြားပြတဲ့အတွက်ကြောင့်ကျွန်တော်တို့ရဲ့ဒီပညာရေးဟာပြောရမယ်ဆိုရင်ဒီအရှိတောင်အရှာတွေမဟုတ်ပါအာရှမှာပါတော်လေးကျွန်တော်တို့ဒါဟိုရှေ့ရနေပြီးတော့ပြင်းနေတဲ့အနေအထားကျွန်တော်ရှိပါတယ်တိုးတော်လည်းနောက်ပိုင်းမှာတော့တိုင်းပြည်ရဲ့အခြေအနေတွေရပါတယ်တဖြည်းဖြည်းနဲ့ကျွန်တော်တို့ကတော့ကလို့ပညာရေးနဲ့ပတ်သက်ပြီးတော့ဒီအနောက်နိုင်ငံတက္ကသိုလ်တွေကနေနံပါတ်ကြီးတက္ကသိုလ်ရတယ်ဘွားရတဲ့ဆရာကြီးတွေဆရာမတွေကတဖြည်းဖြည်းနဲ့ခုနကလိုအသက်အရွယ်တွေကြီးလာတယ်တချို့လည်းခုနကလိုပြင်ဆင်သွားကြတယ်ဆိုတော့အဆက်ကျွန်တော်တို့ပြတ်သွားတဲ့အနေအထားမျိုးကျွန်တော်တို့ဖြစ်ပါအဆက်ပြတ်သွားတဲ့အနေအထားမျိုးဖြစ်တယ်ဖြစ်တော့ပညာရေးကတကယ်တော့ခုနကလိုတိုင်းပြည်တစ်ပြည်ထူထောင်ဖို့အတွက်ခုနကလိုဒါအရေးကြီးဆုံးအရာဖြစ်ပါတယ်ပညာရေးကိုလည်းခုနကလိုကျွန်တော်တို့အလေးထားပြီးတော့မှခုနကလိုရင်းနှီးမြှုပ်နှံဖို့ကျွန်တော်တို့လိုပါတယ်အဲ့တော့ကျွန်တော်တို့ပညာရေးကိုမြင့်တင်ဖို့အတွက်ဒီကနေ့ကျွန်တော်တို့ဘက်ပေါင်းစုံနီလန်းပေါင်းစုံနဲ့ကျွန်တော်တို့ဒါစူးစမ်းပြီးတော့ကျွန်တော်တို့နေပါတယ်အဲ့တော့ကျွန်တော်တို့ပညာရေးကလက်ပြောင်းလဲနေတဲ့ကျွန်တော်တို့နိုင်ငံရဲ့အခြေအနေရဆိုလို့ရှိရင်တော့ လက်တွေ့ခုနကလို့လုပ်ငန်းဝင်ကိုကျွန်တော်တို့ထိထိရောက်နေဝင်နိုင်တဲ့ကျွန်တော်ပညာရေးမျိုးဖြစ်ဖို့ကျွန်တော်တို့လိုပါပညာရေးမျိုးဖြစ်ဖို့လိုပါဥပမာဆိုကြပါစို့ကျွန်တော်တို့အခုစီဝါရေးဖွံ့ဖြိုးတိုးတဲ့ဘုတ်တွေနိုင်ငံခြားကျွန်တော်ရင်းနှီးမြှုပ်နှံမှုတွေကျွန်တော်တို့ကဖိတ်ခေါ်နေတယ်အရဆက်ယုံတွေဆောင်မယ်အလုပ်ယုံတွေဆောင်မယ်ပြီးရင်ခုနကလို့ဒီဆက်ယုံတွေအလုပ်ယုံတွေပြီးသွားတဲ့ခါမှာခုနကလို့ skill level တွေကျွန်တော်ကလိုလာကျွန်တော်အချိန်မှာဘွဲရတဲ့ကလေးတွေအများကြီးရှိပါတယ်ခုနကလို့ computer နဲ့ဘွဲရတဲ့ကလေးတွေ engineer နဲ့ကျွန်တော်ဘွဲရတဲ့ကလေးတွေသိပ္ပံဘာသာရဝိဇ္ဇာဘာသာရနဲ့ဘွဲရတဲ့ကလေးတွေအဲ့တော့ဒီကလေးတွေကခုနကလို့အလုပ်ယုံဆက်ယုံနဲ့မို့ခုနကလို့ဘွဲရပြီးတော့တိုက်ရိုက်ကျွန်တော်တို့ကုဝင်လို့ရမလားဆိုတော့ကျွန်တော်မှမရနိုင်သေးဘူးအဲ့ဆိုလုပ်ငန်းဝင်ကိုကျွန်တော်တို့လုပ်နိုင်တဲ့ပညာရေးစနစ်မျိုးကျွန်တော်တို့ကမဟုတ်သေးဘူး။မဟုတ်သေးတဲ့တကြောင်အနည်းဆုံးတော့ vocational training က6လတန်းသေးတစ်နှစ်တန်းသေးကျွန်တော်တို့ပြန်ပြီးတော့ပေးရပြပါအောင်မှာဖြစ်ပါတယ်။အဲ့တော့တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့အတွက်ကျွန်တော်တို့ဘာတွေလိုရသလဲ။ engineer တွေကျွန်တော်တို့အများကြီးလိုနေသလား။ဆရာဝန်တွေအများကြီးနေလိုနေသလား။အဲ့တော့တက္ကသိုလ်ကနေမွေးထုတ်ပြီးတော့ဘွဲရတဲ့ကလေးတွေကတိုက်ရိုက်ခွင့်ရကလို့ဒီလုပ်ငန်းဝင်မှာဝင်ပြီးတော့အကျိုးပြုနိုင်တဲ့ပညာရေးမျိုးကျွန်တော်တို့ဖြစ်သင့်တယ်။ဒီပညာရေးမျိုးဖြစ်အောင်ကျွန်တော်တို့ဒါဒီကနေ့ကျိုးပန်းဆောင်ရနေတယ်လို့ကျွန်တော်ပြောရမှာဖြစ်ပါတယ်ဒီ
ပညာရေးနဲ့တစ်ဆက်တည်းပဲအခုဒီမှာရောက်နေတဲ့ဟိုပညာတော်သင်တဲ့ကပဲပေါ့နော်ဒါ Humphrey Fellow ပေါ့သူကဒေါ်မမအတွင်းမှာသူကလည်းအလားတူမေးခွန်းလေးပဲမေးထားတော့သူ့ရဲ့မေးခွန်းကိုပဲကျွန်တော်ဖတ်ပြစေချင်ပါတယ်ဖတ်ပြလိုက်ပါမယ်ဒီလောလောဆယ်နိုင်ငံရဲ့ချားမှာပညာတော်သင်တွေကိစ္စရည်နဲ့ပတ်သက်ပြောတယ် exchange ပေါ့နော် program တွေကိုတမနာကြီးဒီမှာရှိနေတဲ့အချိန်မှာပါရီမန်ထရူချာဆောင်ရွက်သွားဖို့ရှိတယ်လေခင်ဗျာအထူးသဖြင့်မနေ့ပြန်ဆိုလို့ရှိရင်လည်းဒီဝါရှင်တန်မှာရှိတဲ့ John Hopkins တက္ကသိုလ်မှာတွားရောက်ပြီးတော့စကားပြောမယ်တွေ့ဆုံမှုတွေရှိနေတယ်ဆိုတော့ထူးထူးခြားခြားအစီအစဉ်လေးအများမြန်မာနိုင်ငံကနေပြီးတော့အဆင့်မြင့်ပညာတွေကိုလာပြီးတော့သင်ဖို့ကိစ္စလေးတွေအစီအစဉ်ရှိပါသလားခင်ဗျာခွင့်ပြုပေးဖို့
အဲ့တော့ဒီကိစ္စကကျွန်တော်ဒီ American နိုင်ငံနေမဟုတ်ပါဘူးကျွန်တော်ရောက်ခဲ့တဲ့နိုင်ငံတိုင်းမှာလည်းပညာရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကတော့လိုထိုက်တဲ့နဲ့ဒီပူပေါင်းဆောင်ရွက်မှုတွေပေါ့လေနော်ပူပေါင်းဆောင်ရွက်မှုတွေကျွန်တော်တို့ပြုပေးဖို့အထူးသဖြင့်တော့ကျွန်တော်တို့ရှေ့ပညာတော်သင်တွေပေါ့နော်ပညာတော်သင်တွေကိုကျွန်တော်လက်ခံပေးဖို့နောက်တစ်ခုကလည်းကတော့ပညာတော်သင်တွေကိုလက်ခံပေးတယ်ဆိုရင်လည်းသူကကတော့အလကားသင်ပေးပေမဲ့အကုန်တကလို့ဒီဈေးစကားတို့ဘာတို့နေအတွက်စားရေးအတွက်ဒါတွေကလည်းကျွန်တော်ရှေ့နေတော့ဝင်တော့ဝင်ဖို့ကျွန်တော်ဖြစ်ပါတယ်ဖြစ်နိုင်လို့ရှိရင်တော့ဒီနိုင်ငံသားမှာရှေ့နေတဲ့တက္ကသိုလ်မျိုးကျွန်တော်တို့ပညာတော်သင်တွေကိုလက်ခံပြီးတော့သင်ပေးမဲ့တက္ကသိုလ်မျိုးတက္ကသိုလ်ခွဲတွေပေါ့ဥပမာဆိုကြပါစို့ကျွန်တော်တို့အခု John Hawking တက္ကသိုလ်တို့ဘာလို့ဆိုကျွန်တော်တို့တွေ့ပါတယ်ဥက္ကဋ္ဌတို့ဘာလို့လဲတွေ့တာခါလို့ပြကျွန်တော်တို့ဒီမှာလာပြီးတော့တက်ဖို့အတွက်ခင်ဗျားတို့ကပြင်တော်သင်ကိုလက်ခံပေးမယ်ဆိုပြီးမှလည်းကျွန်တော်တို့မှခုနလိုစားစေးကြီးတာတွေနေထိုင်ရေးအတွက်စေးကြီးတာတွေဒါတွေကရှိနေတယ်။တောင်းလို့များများစားစားကျွန်တော်တို့မလွတ်နိုင်ဘူး။ဥပမာလူကြီးအသန်း60ရှိတဲ့နေရာနှစ်ယောက်လောက်လှုပ်ပြီးတော့သင်ယုံနေရဘာမှကျွန်တော်တို့ကအကျိုးမရှိနိုင်ဘူး။ဖြစ်နိုင်လို့ရှိရင်ခင်ဗျားတို့တက်ကူကွဲတွေလာပြီးတော့ကျွန်တော်တို့ထူထောင်ပေးပါ။ကျွန်တော်တို့မှရှိပါတယ်ကျွန်တော်နေရာတွေပေးပါမယ်။ဆိုပြီးတော့ဒါကိုကျွန်တော်အဓိကအလေးနဲ့ထားပြီးတော့ပထမတော့ခုနကလိုကျွန်တော်ပညာတော်သင်တွေကိုလက်ခံပေးဖို့တတိယတော့များများကျွန်တော်တို့ဒါသင်ပေးနိုင်ဖို့အတွက်ကခုပြည်တွင်းမှာလာပြီးတော့ဒီတက္ကသိုလ်ခွဲတွေကိုလာရောက်ဖွင့်ပေးဖို့ဆိုပြီးတော့ဒါကျွန်တော်အုံနေရှိပါတယ်အဲ့တော့မနေ့ကဖန်တွေ့တဲ့ပြုတဲ့အခါမှာလည်းဒီပညာရေးနဲ့ပတ်သက်လို့ကျွန်တော်တို့ဒါအကြောင်းတိုက်ဆိုင်လာရင်ဟိုဒီကိစ္စကိုကျွန်တော်ပြောမယ်လို့ဒါစိတ်ကူးထားပါတယ်ဟုတ
်ဟိုသမရာကြီးရဲ့ခီးစဉ်အတွင်းမှာဒါဟိုအားလုံးတည်တည်ချာချာအလေးနဲ့ထားပြီးတော့လေ့လာကြည့်ရှုနေကြတဲ့အချက်ကတော့ဒါအမေရိကန်မြန်မာဆက်ဆံရေးပေါ့ခင်ဗျာAmerican Myanmar ဆက်ဆံရေးမှာလည်းလောလောဆယ်အားဖြင့် American Myanmar ဆက်ဆံရေးပြန်လည်နှွေးထွေးလာတယ်ဆိုတာသမားကြီးလည်းဆောကပြောပြခဲ့ပါတယ်။အဲဒါပေမဲ့လည်း American နိုင်ငံအနေနဲ့ကလောလောဆယ်ဟိုပိတ်ဆို့ကန့်သတ်ထားမှုတွေကိုချန်ထားတာလေးရှိနေသေးတယ်ခင်ဗျ။အကုန်မယုတ်သေးပဲနဲ့။အဲ့တော့ဒီကန့်သတ်မှုတချို့ကိုသမားကြီးရဲ့ခီးစဉ်အတွင်းမှာလွတ်တော်ဘိုင်းကရောဥရေချောင်းဘိုင်းကရောကြီးကြီးလေးရုပ်သိမ်းသွားရေးအောင်မြောင်ဆောင်ရွက်သွားနိုင်မယ်လို့ယူဆပါသလားခင်ဗျာ
။အွန်လိုင်းကတော့ကျွန်တော်တို့ဆက်ရှင်ကိစ္စနဲ့ပတ်သက်ပြီးတော့ဒါခင်ဗျားတို့လည်းအားလုံးကျွန်တော်တို့သိပါတယ်။အဲ့တော့ဒီကနေ့ကျွန်တော်တို့ရဲ့ပြည်သူအများစုပေါ့နော်ပြည်သူအများစုရဲ့တူညီတဲ့ဆန္ဒကျွန်တော်နှစ်ခုရှိပါတယ်။တစ်ခုကတော့ကျွန်တော်တို့တိုင်းပြည်တည်ငြိမ်ငြိမ်အေးအေးချမ်းချမ်းနဲ့တရားဥပဒေစိုးမိုးတဲ့ကျွန်တော်နိုင်ငံဖြစ်ဖို့အတွက်ဒါလူတိုင်းကကျွန်တော်တို့ဆန္ဒကျွန်တော်ဖြစ်ပါတယ်။အဲ့တော့ဒီဟာကတော့နိုင်ငံရေးနဲ့သက်ဆိုင်ပါတယ်။အဲ့တော့နိုင်ငံရေးရပြုပြင်ပြောင်းလဲမှုတွေလည်းပြည်သူလူထုရဲ့ဒီဆန္ဒပေါ်မှာမူတည်ပြီးတော့နိုင်ငံရေးတည်ငြိမ်အောင်เนาะဒါတွေကျွန်တော်တို့ရဲ့နိုင်ငံရေးလုပ်ငန်းစဉ်မှာအားလုံးကျွန်တော်တို့ပါဝင်နိုင်အောင်ဒါတွေကျွန်တော်တို့စူးစမ်းပြီးတော့လုပ်ပေးနေပါဒီဦးနေနေအချင်းသားတွေဒါလှုပ်ပေးတာပြုတာအစပေါ့နောက်တစ်ခုကလည်းဒီနှစ်ပေါင်း60ကျော်လောက်ကျွန်တော်တို့ရှိကြခဲ့တဲ့လက်နက်ကင်ပြိပခလက်နက်ကင်ပြိပခနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရဲ့ပြည်သူတွေဟာအမှန်တမ်းမှကိုခုနကလိုကျွန်တော်တို့ဒါညှင်းဝင်နေကြပါတယ်တချို့မြို့ကြီးတွေအတွင်းပိုင်းကြတဲ့မြို့ကြီးတွေမှာမသိတာပြင်မဲ့လဲနေဆက်ဒေသတွေမှာဒီဒုက္ခတွေကကျွန်တော်ခါစီပြီးတော့ခံနေရတာပါဒါငင်းငန်းကြီးကိုကျွန်တော်တို့လိုချင်နေကြပါတယ်အဲ့တော့ညဉ့်ညဉ့်လူကျင်တဲ့အတွက်ကြောင့်ခုနကလိုဒီ နနကံပြိပက္ခတွေချုပ်ငင်းဖို့အတွက်နော်ညဉ့်ညဉ့်တိဆောက်ရေးကိစ္စတွေလည်းကျွန်တော်တို့ကြိုးပမ်းဆောင်ရွက်နေတာဒါခင်ဗျားတို့လည်းကြားပါတယ်ခင်ဗျားတို့လည်းကျွန်တော်သိပါတယ်နောက်တစ်ခုကတော့ခုနကလိုဒီမိုကရေစီရှင်သန်ဖို့အတွက်တိုင်းပြည်ခုနကလိုတည်ငြိမ်အေးချမ်းဖို့လုံခြုံဖို့တရားဥပဒေစိုးမိုးဖို့လိုအပ်တယ်လို့ပဲတစ်ဖက်ကလည်းခုနကလိုလူမှုစီးပွားရေးတွေဖွံ့ဖြိုးတိုးတက်ဖို့ကကျွန်တော်တို့ဒါလိုအပ်ပါတယ်လူမှုစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အဲ့တော့စီးပွားရေးဖွံ့ဖြိုးတိုးတက်ရင်ပဲလူမှုရေးကလည်းထက်ချက်မကွာကျွန်တော်လိုက်ပါလာတာဖြစ်ပါတယ်ရစီရွေးဖွံ့ဖြိုးတိုးတက်တယ်ခုနလိုအလုပ်ကံကြီးကျွန်တော်တို့ရတယ်အလုပ်ကံရတဲ့အတွက်ကြောင့်ဝင်ငွေတွေရလာတယ်ဝင်ငွေတွေရတဲ့အတွက်ကြောင့်ခုနလိုနေနိုင်တယ်စားနိုင်တယ်ဟာလားခလေးတွေကိုကျွန်တော်တို့ကြောင်းထားနိုင်တယ်နေထိုင်မကောင်းဖြစ်လို့ရှိရင်ခုနကလိုဆေးဝါးကျွန်တော်တို့ကုသနိုင်တယ်အဲ့တော့စီးပွားရေးနဲ့လူမှုရေးကတွန်တွဲပြီးတော့ကျွန်တော်တို့ဒီလိုပါလာပါတယ်အဲ့တော့တိုင်းပြည်မှာကျွန်တော်စီးပွားရေးကိုထိထိရောက်ရောက်ဖြစ်ဖြစ်မျိုးမျိုးဖြစ်အောင်ထူထောင်ဖို့ကြတော့ကျွန်တော်တို့မှာလိုအပ်ချက်တွေရှိနေတယ်လိုအပ်ချက်ကတိချက်ကဘာလဲဆိုရင်ကျွန်တော်တို့မှာရင်းနှီးမြှုပ်နှံမှုအရင်းအနှီးကျွန်တော်တို့မှာလုံလုံလောက်လောက်မရှိဘူးပြပြဆုံးဆုံးမရှိဘူး။နောက်တစ်ခါတော့ဒီနည်းပညာပိုင်းပေါ့။ဒီနည်းပညာပိုင်းနဲ့ပတ်သက်ပြီးတော့လည်းကျွန်တော်ကဒါနောက်ကျနေတယ်။တတိယအချက်ကတော့ကျွန်တော်လူဆွမ်းအရင်းမြစ်တွေ။အဲ့တော့လူဆွမ်းအရင်းမြစ်တွေကတော့ခင်ဗျားတို့သိတဲ့အတိုင်းပေါ့လေ။အခုကဒီနေရာအနှံ့မှာတက္ကသိုလ်တွေထောင်ပြီးတော့မှအခုမှကျွန်တော်ဒါမွေးမြူနေရတဲ့အနေအထားကျွန်တော်ရှိပါတယ်။အဲ့တော့အရေးအတွက်တွေကတော့အထိုက်လျောက်ကျွန်တော်ရပြီ။တော်တော်လည်းဒီအရေးအတွက်တွေကိုခုနလိုအရေးချင်းဖြစ်ပြောင်းလဲပြီးတော့မှကျောင်းကပြီးတာနဲ့ဒီလုပ်ငန်းခွင်ထဲမှာဝင်ပြီးတော့အလုပ်လုပ်နိုင်တဲ့နော်ဒီလိုကျွန်တော်တို့အရေးချင်းတွေပြောင်းလဲဖို့အတွက်ဒါတွေလည်းကျွန်တော်ဒါဆောင်ရွက်နေပါအဲ့တော့ကျွန်တော်ကအရင်းနှီးမရှိဘူးနောက်နည်းပညာနောက်ကျနေတယ်ဒီအတွက်ကြောင့်ကျွန်တော်ကခုနကလိုနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုကျွန်တော်ကဒါဖိတ်ခေါ်ရတာပါနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေဖိတ်ခေါ်ရတာအဲ့တော့နိုင်ငံခြားရင်းနှီးမြှုပ်နှံမှုဆိုတာကျွန်တော်နိုင်ငံကိုလာပြီးတော့ရင်းနှီးမြှုပ်နှံခြင်းညပါတယ်ဘာလို့ကျွန်တော်တို့မှာခုနကလိုဒီသဘာဝရဲ့ဒီအခြေခံအရင်းမြစ်တွေကကျွန်တော်အများကြီးရှိတာကဲဆီဝိုင်းတွေကျွန်တော်ရှိတယ်တစ်တော်တွေရှိတယ်တန်ငါတွေရှိတယ်နောက်ရာဘာတွေရှိတယ်နောက်ကခုနကလိုစားသုံးကုန်ပစ္စည်းတွေနဲ့ပတ်သက်ပြီးတော့လည်းဟာလာဒီအစားအသောက်မျိုးစုံကျွန်တော်တို့ထုတ်လုပ်နိုင်တဲ့ကျွန်တော်တို့ရဲ့ဒီလေယာကဏ္ဍနော်ဒါတွေကျွန်တော်ကရှိနေတော့ရင်းနှီးကျင်တဲ့နိုင်ငံတွေကအများကြီးပါ။နောက်အခုလည်းပဲခုနကလိုဟိုတရချားနှီးပါလောက်ကအများတန်းဒီစီးပွားရေးလုပ်ငန်းရှင်တွေနဲ့ကျွန်တော်ဒါထိတွေ့နေရတဲ့အနေအထားကျွန်တော်ရှိပါ။အဲ့တော့နိုင်ငံသားကလာရောက်ပြီးတော့ရင်းနှီးမြှုပ်နှံမှုဒီငွေတုပ်ကြီးကိုပိုက်ပြီးတော့ကျွန်တော်တို့နိုင်ငံကိုလာရင်းနှီးမြှုပ်နှံမှုဆိုတာတကယ်တော့ခုနကလိုကျွန်တော်တို့နိုင်ငံကိုချစ်နှောင်းအကြီးလို့ကျွန်တော်တို့ကိုခုနကလိုဖွံ့ဖြိုးတိုးတက်စေခြင်းလို့လာပြီးတော့ခုနလိုရင်းနှီးမြှုပ်နှံတာမဟုတ်ပါဘူးဒီရွယ်ချက်ကကျွန်တော်နည်းပါတယ်အရင်ကတော့သူတို့အတွက်ဘာအကျိုးရှိမလဲအကျိုးအမြတ်တော့ဘယ်လောက်ရနိုင်ရောလဲနောက်တစ်ခါသူတို့ဘာတွေအကာအကွယ်ပေးမလဲနောက်တစ်ခါသူတို့ရဲ့ခုနကလိုမြုံမှန်းချက်တွေရည်မှန်းချက်တွေကဘာတွေများကျွန်တော်ကရှိသလဲဒါတွေကိုသူတို့ကြည့်ပါအော်တော့ဒါတွေကိုကြည့်တဲ့အခါမှာဘာတောင်းနေလဲဆိုတော့ပထမဦးဆုံးခုနလို investment law ပါ foreign investment law တောင်းအော်တော့ foreign investment law နဲ့ပတ်သက်ပြီးတော့ကျွန်တော်တို့မှာဒီဥပဒေအားဒီပောင်ဝင်ချင်မှရှိနေတဲ့ရင်းနှီးမြှုပ်နှံခြင်းနဲ့နိုင်ငံတွေနဲ့လိုက်တော့ညီတူကျွန်တော်ကမဖြစ်ဘူး။မဖြစ်တဲ့အတွက်ကြောင့်ဒီ foreign investment law ကိုပြီးခဲ့တဲ့နှစ်ကပြန်ပြီးတော့ကျွန်တော်ရေးဆွဲတယ်။နိုင်ငံ၄၅၆နိုင်ငံလောက်ကိုစာနမူနာယူပြီးတော့မှဒီ law ကိုကျွန်တော်ပြန်ရေးဆွဲတယ်။ရေးဆွဲပြီးတော့ဒါလွှတ်တော်ထဲမှာနေအခြေတင်တော်တော်လေးကျွန်တော်ဒါဆွေးနွေးကြပြုကြနေဒီလိုလေးကျွန်တော်လုပ်ရပါတယ်။အခုတော့ခုနကလိုဒီနိုင်ငံခြားရင်းနှီးမြှုပ်နှံမှုဥပဒေအားကျွန်တော်ပြဋ္ဌာန်းပြီးဖြစ်ပါတယ်။ဒီလာရောက်ပြီးတော့ရင်းနှီးမြှုပ်နှံမဲ့နိုင်ငံတွေကလည်းဘာဖြစ်ဒီဥပဒေကိုကျွန်တော်သဘောကျပါတယ်။အဒီအခက်အခဲတခုကတော့ကျွန်တော်ကကြော်လောနိုင်ကြတယ်။နောက်တစ်ခုခုနကလိုလာပြီးတော့ရင်းနှီးမြှုပ်နှံတယ်။စိတ်ယုံနေဆောက်တယ်အလုပ်ယုံနေဆောက်တယ်။ကုန်ပစ္စည်းတွေထုတ်တယ်။ထွက်လာတဲ့ကုန်ပစ္စည်းတွေကိုခုနကလိုမဝယ်ဘူးမပြစ်ဘူးပိတ်ပင်ထားတယ်ဆိုလို့ရှိရင်ဘယ်လို့မှလာပြီးတော့ရင်းနှီးမြှုပ်နှံမှာမဟုတ်ပါဘူး။အဲ့တော့ဒုတိယအခက်အခဲကတော့ဒီဟာပဲ။ဒါကြတော့ဆိုင်ရှင်နဲ့သွားပြီးတော့ကျွန်တော်ဆိုင်မှာ။အဲ့တော့ကျွန်တော်ဒီမိုကရေစီကိုလိုလားတယ်။မြန်မာနိုင်ငံခုနကလိုဒီမိုကရေစီစနစ်ရှေ့ကိုဆက်ပြီးတော့ရှင်သန်ဖွံ့ဖြိုးစေချင်တယ်ဆိုလို့ရှိရင်ဒါဒီမိုကရေစီနဲ့ကနကလိုနိုင်ငံရေးဒီမိုကရေစီနဲ့စီးပွားရေးကလည်းတစ်ခုနဲ့တစ်ခုကကနလိုဂွင်းဆက်လို့ကျွန်တော်ဖြစ်နေတဲ့အတွက်ကြောင့်မြန်မာနိုင်ငံမှာကနလိုစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်ကနကလိုဒါကိုဟာလာဒီစာနာထောက်ထားသင့်တယ်။နောက်ကနလိုဒါတွေအခက်အခဲအတားဆီးတွေကိုဖယ်ရှားပေးသင့်တယ်ဆိုတော့ဒါလေးကတော့ကျွန်တော်ပြောမယ်ပြောပါမယ်ဟုတ်ဟို
တမန်ကြီးဆိုလိုချင်တဲ့သဘောကတော့ဒီမြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုအတွက်အမေရိကန်အပါအဝင်အနောက်နိုင်ငံတွေရဲ့ပိတ်ဆို့ထားမှုတွေဟာရုပ်သိမ်းပေါ်ကအထူးတလဲလိုအပ်နေပြီလိုအပ်နေတဲ့အချိန်မှာလည်းတစ်ဖက်ကလည်းလက်ရှိလုံးစုံမဖြေဖျောက်ပေးနိုင်သေးတဲ့ကိစ္စကမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲမှုအနေအထားတွေပေါ်ပဲသူတို့ကြည့်ပြီးတော့ဆုံးဖြတ်နေတယ်ဆိုတဲ့ပုံစံပေါ့အဲဆိုလို့ရှိရင်ဗမာပြည်ရဲ့ပြည်ပြင်ပြောင်းလဲမှုလုပ်ငန်းစဉ်တွေမှာတမန်ကြီးလည်းအစောပိုင်းကတော့ပြောပြသွားပါတယ်ဟိုကြုံတွေ့နေရတဲ့အခက်အခဲလေးတွေအတားအဆီးလေးတွေချက်ချင်းမပြေပြောင်းနိုင်သေးတဲ့အချက်ကလေးတွေရှိနေပါတယ်အဲ့ဒါလေးတွေကိုထပ်ပြီးတော့တစ်ချက်လောက်ပြန်ပြောပြပြပါလား
အဲ့တော့ကျွန်တော်စောစောပြောသလိုပါလေကျွန်တော်တို့မှာဒီသက်တမ်းအဖြစ်နှစ်နှစ်ပဲကျွန်တော်တို့ မရှိသေးတယ်ဒါအစိုးရရဲ့တက်တန်းလွှတ်တော်ရဲ့တက်တန်းပါနဲ့နောက်ပြည်သူလူထုကလည်းခုနကလိုဒီမိုကရေစီနဲ့ကင်းကွာလာတာတော်တော်လေးကိုကျွန်တော်တို့ဒါကြာခဲ့ပြီကျွန်တော်ဖြစ်ပါနောက်အတွေ့အကြုံနေတယ်အလေ့အကျင့်တွေနေတယ်အတွေ့အကြုံနေတယ်အလေ့အကျင့်တွေနေတဲ့တော့တစ်ချက်ကတော့ခုနကလိုကျွန်တော်ဒီလွတ်လပ်မှုအခွင့်အရေးပိုင်းတွေပေါ့အဲ့တော့လွတ်လပ်မှုအခွင့်အရေးပိုင်းတွေလည်းကျွန်တော်တို့ကပေးသင့်သလောက်ဒီကျွန်တော်အများကြီးကျွန်တော်ပေးထားတာရှိပါတယ်အဲ့တချို့ကိစ္စတွေကြတော့လည်းဒီကန့်သတ်မှုတွေကျွန်တော်တို့ရှိခဲ့တယ်ပြည်သူအပိုင်းကလည်းခုနကလိုတာဝန်ယူမှုတာဝန်ရှိမှုတွေတော့ဒီအပိုင်းတွေမှာလည်းခုနကလိုဒါတိမှုတွေကကျွန်တော်တို့နေပါသေးတယ်။နေပါသေးတဲ့အတွက်ကြောင့်တချို့ကိစ္စတွေမှာလည်းကျွန်တော်တို့ဒါဥပဒေရအရေးယူရတာတွေဆောင်ရွက်ရတာတွေဒါတွေကျွန်တော်ရှိပါတယ်။ဒါဟုတ်ပဲကွနာလို့လူအခွင့်ရေးဆိုပြီးတော့မှတော့ဒါတွေကိုအကြောင်းပြပြီးတော့မှဒီအပေါ်မှာလည်းကွနာကလို့ဒါစောင့်ကြည့်နေတဲ့သဘောထားတွေကျွန်တော်ရှိတယ်လို့ကျွန်တော်တို့ထင်ပါတယ်ကွနာကလို့ဟုတ်ကဲ့အဲ့တော့ဂျာနာတွေကတော့ကျွန်တော်တို့တတ်နိုင်သလောက်တော့ဒီစင့်သုံးတဲ့စနစ်နဲ့လိုက်လျောညီတွေဖြစ်အောင်တော့ကျွန်တော်တို့များစွာပြောင်းလဲပြီးတော့ကျွန်တော်တို့ပေးနေတာပါပဲကွနာလည်းတော်တော်လည်းပဲအဲ့တချို့ကိစ္စတွေကဥမာဆိုကြပါစို့ဟိုယုံမှတ်တန်တွေကဖြစ်တဲ့ကိစ္စမျိုးတွေလည်းကျွန်တော်ရှိပါတယ်ဥမာခုနကလိုမြောက်ကိုရီးယားလိုနိုင်ငံမျိုးနဲ့ကျွန်တော်ဟလာအနုပြုကိစ္စတွေဆက်သွဲတယ်လို့ခုနကလိုလက်နက်ခရယံကိစ္စတွေဆက်သွဲတယ်လို့အဲ့တော့ဓာရီယာလည်းခုနကလိုကျွန်တော်ဒါဟိုတန်တွေကအနေနဲ့ကျွန်တော်တို့ဒါစောင့်ကြည့်နေတဲ့သဘောပါလားတကယ်တော့လည်းမြန်မာနိုင်ငံမှာအနုပြုလုပ်နိုင်တဲ့အနေဒါလည်းမရှိပါဘူးပိုက်ဆံလည်းကျွန်တော်မရှိပါဘူးအတတ်ပညာလည်းကျွန်တော်မရှိပါဘူးသူများလည်းဘယ်လိုမှလာပြီးတော့လုပ်ပေးမှာမဟုတ်ပါဘူးလုပ်ရင်လည်းအကုန်လုံးဝိုင်းပြီးတော့ကျွန်တော်ကန့်ကွက်ကြမှာဖြစ်ပါတော်တော်လည်းမြောက်ကိုရီးယားနဲ့တော့ကျွန်တော်ကဆက်ဆံရတာရှိပါတယ်။ဟိုတော့ကကျွန်တော်တို့ကိုအကုန်ပိတ်ဆို့တားဆီးထားတော့ကျွန်တော်လည်းကိုယ်နိုင်ငံကိုကာကွယ်ဖို့အတွက်ခုနကလိုကိုယ့်ကိုကူညီနိုင်မဲ့နိုင်ငံတွေကိုကျွန်တော်ရှာရတာပါ။ဟုတ်ရှာရတာ။အဲ့တော့တန်တမဆက်သွယ်မှုတော့အခုရှိခဲ့တယ်။အဲ့တော့ဒီဘက်ဘက်မှာတော့ကျွန်တော်အစိုးရတက်လာတဲ့ခါမှာစေအဖြစ်ခုနကလိုကျွန်တော်ဒီဆက်သွယ်မှုတွေဒါတွေကကျွန်တော်လုံးဝကိုကျွန်တော်မရှိပါဘူး။စေအဖြစ်ဆက်သွယ်မှုတွေလုံးဝမရှိဘူး။တန်တမဆက်သွယ်မှုတော့ပဲကျွန်တော်ရှိပါတယ်။တော်တော်လည်းဒီပေါ်မှာနည်းလေးကျွန်တော်တို့ဒါမယုံသင်္ကန်းမှုတွေနဲ့ဒါစောင့်ကြည့်နေတဲ့သဘောမျိုးဖြစ်မယ်လို့တော့ကျွန်တော်တို့ထင်ပါတယ်။အဲ့တော့ကျွန်တော်တို့ကအလားကွနကလို့ကျွန်တော်တို့ဆန်ရှင်တွေရုပ်ပေးပါရုပ်ပေးပါနဲ့ပြောပြမိမယ်။တစ်ဖက်ကလည်းကွနလို့သူတို့ရဲ့အခြေအနေကဟိုဒီလိုကျွန်တော်တို့ကြည့်နေရတဲ့အခြေအနေမျိုးရှိတယ်လို့ကျွန်တော်ထင်ပါတ
ယ်။ဒီတန်ရ
အောင်ကျွန်တော်အတင်းကြတော့ကျွန်တော်တို့မတောင်းဆိုပါဘူး။ဟုတ်က
ဲ့။
တော်တော်လည်းကျွန်တော်ဒီမိုကရေစီစနစ်ရှင်သန်ဖွံ့ဖြိုးဖို့ဆိုလို့ရှိရင်စီးပွားရေးကျွန်တော်တို့ဒါဖွံ့ဖြိုးတိုးတက်ဖို့လိုတယ်။အဲ့တော့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်ကတော့ဒီလိုပိတ်ဆို့တားဆီးမှုတွေကအဟံဓာတ်တွေဖြစ်စေတယ်။တော်တော်ဟိုဒီအဟံဓာတ်တွေကိုကျွန်တော်ဒါတတ်နိုင်လို့ရှိရင်တော့ဖယ်ရှားပေးဖို့ဆိုတဲ့ဒီသဘောလောက်ပါပဲဟုတ
်ကဲ့ဒီတန်တရားတွေပြေပြောက်သွားပြီဆိုတော့မကြခင်မှာအပြေအဝရုပ်သိမ်းမှုတွေလုံလာပေါ့တမန်ကြီးပြောသွားတဲ့အထဲမှာမြန်မာပြည်သူပြည်သားတွေအနေနဲ့လွတ်လပ်မှုတွေအခုတိုးပြီးတော့ရလာတဲ့အချိန်မှာတချို့လဲဟိုအကျဉ်းသားမရသေးဘူးဆိုတဲ့ပုံစံကိုပြောပါတယ်ဒါနဲ့ပတ်သက်လို့တော့ဒါမိထားတဲ့မိကွန်လေးတခုကိုကျွန်တော်တွေ့ပါတယ်ဟိုတကယ်လို့ဒေါတာအနေနဲ့သူကတော့ဒါကတော့ဒီရဲ့လူငယ်ပိုင်းမှာဒီဝါရှင်တန် DC မှာအဲလူငယ်ပိုင်းကိုတော်တော်တက်တက်ကြွကြွနဲ့လှုပ်ရှားနေတဲ့မျိုးသမီးတူပါသူကဒီမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့သမ္မတကြီးတို့အစိုးရရဲ့လုပ်ကိုင်ဆောင်ရွက်နေတဲ့အခြေအနေလေးတွေကိုမေးချင်ပါတယ်လို့ပြောပါတယ
်မင်္ဂလာပါရှင်သမ္မတကြီးကိုကျွန်မအနေနဲ့မေးရရှိလက်ရှိအခြေအနေရပါတော့ရရှိထားတဲ့ပါဝါအနေနဲ့ကျွန်တော်တို့မြန်မာပြည်မှာ2008ဥပဒေဆိုတဲ့လူတစုအတွက်ဖွဲ့စည်းထားတဲ့အခြေခံဥပဒေကြီးကိုဘယ်တော့ပြင်မှာလဲဆိုတဲ့ဟာကိုကျမအနေနဲ့သိချင်ပါတယ်။နောက်တစ်ခုကအခုလက်ရှိဖြစ်ပေါ်နေတဲ့အခြေအနေပေါ့နော်ဟိုလက်ဘရောင်းတောင်မှာဒီတရုတ်ကိုလိုနီတွေအနေနဲ့တင်ပိုက်နေတဲ့လေယာမြေတွေဘယ်တော့ရဟိုတင်ပိုက်နေမှုတွေကဘယ်တော့ရတတ်မှာလဲ။အဲ့ဒီရတတ်မှုတွေပေါ်မှာလူမှုအနေနဲ့နှိုးကြွလာမှုတွေနဲ့ပတ်သက်ပြီးတော့မှဆန္ဒပြမှုတွေဖြစ်လာတဲ့ခါမှာရဲဆက်ဆက်တပ်ဖြတ်မှုတွေဖြစ်လာတဲ့ဟာကိုမျက်လည်ပြတဲ့အနေနဲ့ကျမတို့ဒီနေ့ပဲဟိုနောက်ပါလဆိုလို့ရှိရင်တော့ဒီဖဲရင်ရေခင်းကစနစ်ပြပါတော့မယ်ဒီပဲရင်ကိုလောက်ကြံခဲ့တဲ့လူတစုအနေနဲ့ကျမတို့ဒီမြန်မာပြည်သူလူထုတွေကိုကလားနဲ့လှည့်တိုက်ပြီးတော့မှဘာသာရေးအထီးကရုံးတွေလုပ်နေတဲ့ဟာကိုတမန်ကြီးအနေနဲ့ဘယ်လိုများဖြေရှင်းပေးနိုင်မလဲဆိုတာအရေးယူပေးနိုင်မလဲဆိုတာကျွန်မသိချင်ပါတယ်အဲ့
တော့ဒီမိကုန်းနဲ့ပတ်သက်ပြီးတော့နော်ဟိုတချို့ကိစ္စတွေကလည်းဟိုတစ်ဖက်ကကျွန်တော်တို့အမြင်ပဲကျွန်တော်ဖြစ်ပါတယ်နော်တစ်ဖက်ကအမြင်ဆိုတာတော့ဒါအလုံးစုံတော့ပညာတော့မှားမယ်ပေါ့လေဥမာအဖြစ်ကွနကလို့ကျွန်တော်တို့ဒီဝလုံးတလုံးလို့ပေါ့ဝါလုံးတလုံးကိုတစ်ဖက်တည်းအကြည့်လို့ရှိရင်တော့ဒါဝချားမှကျွန်တော်တို့မြင်နေမှာဒီဘက်ကကြည့်ရင်လည်းဝချားမှမြင်နေမှာပဲနှစ်ဖက်လှည့်ပတ်ကြည့်လိုက်လို့မှကြည့်လိုက်တဲ့အခါကျမှဒီကဝလုံးမှလားဆိုတာတော့ဒီလိုကျွန်တော်တို့ဒါသိရမှဖြစ်ပါတယ်အဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေကလူတစုအတွက်မဟုတ်ပါဘူးလူအများကျွန်တော်တို့ထောက်ခံထားတဲ့ထောက်ခံအတည်ပြုထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေဖြစ်ပါတယ်နောက်ဖွဲ့စည်းပုံအခြေခံဥပဒေဆိုတော့တာမဏိစီးနေမဟုတ်ပါဘူးတော့ခတ်ထားတဲ့ကွနကလို့တာမဏိဟိုနည်းမျိုးမဟုတ်ပါဘူးတို့မှာပြင်ဆင်နိုင်တဲ့အမဲမဲကျွန်တော်တို့ဒါပေးထားပြီးသားဖြစ်ပါတယ်။နောက်ပြင်ဆင်နိုင်တဲ့အမဲမဲကျွန်တော်တို့ပါပြီးသားဖြစ်ပါတယ်။အဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မယ်ဆိုလို့ရှိရင် ဒီအမဲမဲအတိုင်းသူ့မှာလုံထုံးလုံနည်းတွေရှိပါလားဟောဒီလုံထုံးလုံနည်းတွေအတိုင်းကျွန်တော်တို့ဒါပြင်ဆင်လို့ကျွန်တော်တို့ရပါတယ်ခုနကလားနော်ဒီဟာတစ်ချက်ပေါ့လေခုနကလားနောက်တစ်ခါလက်ဗရောင်းတော်ကိစ္စနဲ့ပတ်သက်ပြီးတော့နော်လက်ဗရောင်းတော်ကိစ္စနဲ့ပတ်သက်ပြီးတော့ခုနကလိုကျွန်တော်တို့ဒီဆန္ဒပြနိုင်တဲ့အခွင့်အရေးတွေဒီနိုင်ငံတော်ကနေပြီးတော့မှခုနကလိုတရားဝင်ဥပဒေနဲ့ကျွန်တော်ပြဋ္ဌာန်းပေးထားတာဖြစ်ပါတယ်အဲ့တော့တစ်ဖက်ကလည်းခုနကလိုဒီဥပဒေနဲ့အညီနော်ဒါတွေကကျွန်တော်တို့ပြောက်ဖို့ပြုဖို့ကျွန်တော်တို့ဟလာလိုပါတယ်နောက်တစ်ခုကလည်းဒီကိစ္စတွေကအမှန်တော့ပြောကြမယ်ဆိုလို့ရှိရင်တော့ဒါကျွန်တော်တို့အစိုးရပေါ်ပေါက်လာပြီးတော့မှဟိုဒီကိစ္စနော်ကျွန်တော်တို့ဒါဖြစ်လာတာမဟုတ်ပါဘူးဒါအရင်တော့ကစာချုပ်စာတမ်းရလုတ်ခဲပြုတ်ခဲ့ကြတဲ့ကိစ္စကျွန်တော်တို့ကတော့ဝင်ပြီးတော့ခုနလိုဖြည့်ရှင်းပေးတဲ့သဘောပဲကျွန်တော်တို့ဖြစ်ပါတယ်အော်ဒီမှာခုနလိုရဲရဲဆဲနဲ့တပ်ဖြတ်တဲ့ဘာညာဒါတွေကလည်းခုနကလို intentionally ကျွန်တော်တို့လုပ်ထားပြုတာမဟုတ်ပါဘူးရဲရတော့ခုနကလိုဒီတရားဥပဒေထိန်းသိမ်းရတာတကဘာလုံးမှာကျင့်သုံးနေတဲ့လုတ်ရုပ်လုတ်ဆင်ခုနကလိုကျွန်တော်တို့ဒါထိန်းသိမ်းနည်းတွေနဲ့ပဲသူကထိန်းသိမ်းရတာဖြစ်တာသို့တော်လည်းမမျှော်လင့်မနဲ့ခင်ဗျားတို့ကြားတဲ့အတိုင်းမျိုးခုနလိုဘုန်းကြီးယဟန်နေဒါကျွန်တော်တို့လည်းဗုဒ္ဓဘာသာတရားပါဟဲ့လားဘုန်းကြီးယဟန်ကိုကျွန်တော်တို့ဒါအမြဲတမ်းသာရှိခိုးဥခိုင်နေတဲ့ဦးနေပါပဲခုနဒီဦးနေနေရာလဲဒီတိုင်းပါပဲခုနဘုန်းကြီးရဟန်းအနေနဲ့ပတ်သက်ပြီးတော့ဒီလိုဖြစ်ချင်တဲ့ဆန္ဒတွေကျွန်တော်တို့မရှိပါတော့တော်လဲဒီမမြုံလင်မဲနဲ့အခက်မသိမဲနဲ့ဒီလိုဖြစ်ပြသွားတဲ့ကျွန်တော်တို့ကိစ္စမျိုးပါပဲခုနကအဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးပြန်ပြောရမယ်ဆိုရင်ကျွန်တော်ပြင်နိုင်ပါတယ်အမှန်မှန်ကျွန်တော်တို့ရှိတယ်အဲ့တော့လူတစုအတွက်ဆိုတော့ဒါဆွဆွဲတာပဲကျွန်တော်တို့ဖြစ်ပါတယ်ဘာကြောင့်လဲဆိုလို့ရှိရင်ဒါရာဂိုင်းလုံးအဖြစ်ကျွန်တော်တို့ပြောလို့ရပါတယ်ပြည်သူလူထုဘလောက်ကနေထောက်ခံထားတယ်ဆိုတာဖွဲ့စည်းပုံအခြေခံဥပဒေရဲ့ပထမဒုတိယစာမျက်နှာတွေမှာကျွန်တော်တို့ဒါပါပြီးကျွန်တော်ဖြစ်ပါတယ်တော်တော်လည်းဒါသမဏေကျွန်တော်စီမင်းမဟုတ်ဘူးတော့ခတ်ထားတာမဟုတ်ဘူးအမှန်မှန်ကျွန်တော်ပြီးထားတယ်ခုနကလိုဒီလွတ်တော်ကကျွန်တော်ပြင်နိုင်တယ်ပြည်သူကကျွန်တော်တို့ပြင်နိုင်တဲ့အနေအထားကျွန်တော်ရှိပါတယ်
ကျွန်တော်ဖြည့်ဆွတ်မေးချင်တာလေးတခုကတော့ဒီဖွဲ့စည်းအုပ်ချုပ်ပုံခြေခံဥပဒေကိုပြုပြင်ရေးနဲ့ပတ်သက်လို့ပေါ့နော်လာမယ့်2015ခုနှစ်မှာဆိုလို့ရှိရင်လည်းနောက်ထပ်ယူကောက်ပွဲတခုစပါတော့မယ်ဒီနေရာမှာမြန်မာနိုင်ငံရဲ့ဒီ2008ခုနှစ်ဖွဲ့စည်းပုံခြေခံဥပဒေနဲ့ပတ်သက်လို့လူအများထောက်ပြနေကြတဲ့ဟိုကိစ္စတခုကတော့ဒီလွတ်တော်ထဲမှာစစ်တပ်က25ရာခိုင်နှုန်းပါနေတဲ့ကိစ္စပေါ့နော်အဲဒီကိစ္စကိုပြန်လည်ပြီးတော့ဟိုတုံးတက်ဖို့ပြင်ဆင်ဖို့လဲလွတ်တော်ထဲမှာဆွေးနွေးနေကြတာကြီးတင်ပြလာတာကြီးလဲကျွန်တော်တို့ကြားရပါတယ်ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်လို့သမရာကြီးတို့ရဲ့အစိုးရဘိုင်းရဲ့သဘောထားကရောဘယ်လိုရှိပါသလဲဆိုတော့ကျွန်တော်သိချင်ပါတယ
်ဦးနေပေါ့ဗျာဟိုကျွန်တော်တို့တမတော်နဲ့ပတ်သက်ပြီးတော့နော်ဒါတွေခင်ဗျားတို့လည်းသိပါတယ်အဲ့တော့ဆက်ပြီးတော့ခုနလိုလွတ်လာရေးခုနလိုကြိုးပမ်းနေရအဘိုးကျောင်းဆန်းကွနာလိုတမရော်ရဲ့ခေါင်းဆောင်တူပါဘိုးကျောင်းဆန်းဒီတမရော်ကိုကျွန်တော်တို့ဖွဲ့ပေးလိုက်ပြီးတော့မှဒီတမရော်နဲ့ပြည်သူလူထုနဲ့ပေါင်းပြီးတော့မှလွတ်လပ်ရေးရအောင်ကွနာလိုကြိုးပမ်းဆောင်ရွက်ခဲ့တာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ရဲ့တမိုင်းချောင်းမှာတမရော်ကွနာလိုအစဉ်လာရှိခဲ့တဲ့ကျွန်တော်အဖွဲ့အစည်းတခုဖြစ်ပါတယ်နောက်ဒီဘက်ပိုင်းမှာလည်းလွတ်လပ်ရေးနဲ့အတူကျွန်တော်တို့ဒါဟာပေါက်ဖွားလာတဲ့ဒီလူမျိုးစုကျွန်တော်တို့ဒါလက်နက်ကင်ပြိပခါတွေအဲ့တော့တိုက်ပြရကွနာလိုစူးစူးပူပူဖြစ်ပြီးတော့ဒါဟိုတော့ဆိုရင်ဟာအဆိုးအတောင်မှာရန်ကုန်မြို့လေးကွက်ကွက်ပဲရန်ကုန်အစိုးရဆိုပြီးတော့တောင်းမှာဒီလိုကျွန်တော်တို့ဟာလာဒီဟိုပြောတာဆိုတာခံရတာတွေရှိပါလားအဲ့တော့တိုင်းပြည်ကနကလို့ကျွန်တော်တို့ဒီတောင်းချမှုအန္တရာယ်တွေနဲ့ကနလို့ဒီဟာလာဒုက္ခဒုက္ခတွေရောက်နေတဲ့အချိန်မှာတော့တမရောပဲဝင်ပြီးတော့မှဒီအခက်ခဲတွေအကြက်တဲတွေတော့ဒါတွေကိုကနလို့ဝင်ပြီးတော့ဖြည့်ရှင်းဆောင်ရွက်ပေးတဲ့အနေနဲ့ရှိပါအဲ့တော့ကျွန်တော်ပြောချင်တာတော့ကျွန်တော်တို့တမရောကျွန်တော်တို့ရဲ့တမိုင်းချောင်းအခြေအနေကတခြားနိုင်ငံတမရောတွေနဲ့ဟိုတူချင်မှကျွန်တော်တို့တူမယ်ပေါ့လေတူချင်မှတူမယ်အဲ့တော့လွတ်လပ်ရေးကြိုးပမ်းမှုတပိုင်းမှာလည်းခုနလိုပြည်သူနဲ့ပူးပေါင်းပြီးတော့မှကျွန်တော်တို့ဒါဆောင်ရွက်ခဲ့တာတွေရှိတယ်။တိုင်းပြည်မှာအခက်အခဲအကြတဲ့တွေကြုံတွေ့လာတဲ့အခါမှာလည်းခုနလိုတမရောဟာဟလာသူကြရာအခမ်းကဏ္ဍနေပြီးတော့ပါဝင်ပြီးတော့ဆောင်ရွက်ပေးခဲ့တာကျွန်တော်ရှိပါတယ်။အဲ့တော့ဒါကတော့မြန်မာနိုင်ငံကြီးမှာခုနလိုတမရောကိုကျွန်တော်ပြစ်ပယ်ထားလို့တော့မရဘူးလို့ကျွန်တော်ဒီလိုထင်ပါတယ်။ပြစ်ပယ်ထားလို့မရပါဘူး။ပြည်သူနဲ့ပေါင်းပြီးတော့ဘာပဲဖြစ်ဒီအခမ်းကဏ္ဍတရားအနေနဲ့တော့သူကလည်းခုနလိုဆောင်ရွက်နေရမှာပဲကျွန်တော်တို့ဖြစ်ပါတယ်။အဲ့တော့ဒီလွတ်တော်ထဲမှာပါနေတယ်ဆိုတဲ့ဟာနော်လေးပုံတော့ကျွန်တော်တို့ပါနေတယ်ဆိုတာဒါကျွန်တော်တို့အမှန်ကျွန်တော်တို့ဖြစ်ပါတယ်အဲ့တော့နိုင်ငံကြီးလုပ်ငန်းစဉ်မှာခုနလိုတတ်မတော်ကလည်းပါဝင်ခွင့်မရှိဘူးလို့ဒီလိုပြောလို့ရတယ်လေဒါတော့ကျွန်တော်တို့ဒါမမှန်ဘူးလို့ကျွန်တော်ထင်ပါတယ်ခုနကကျွန်တော်တို့တွေမဟုတ်ပါဘူးတဖြည်းဖြည်းနဲ့ခုနလိုရင့်ကျက်လာတဲ့အမြဒီလွတ်တော်တွေကခုနကလိုဒီတတ်မတော်ရဲ့ကိုယ်စားလှယ်တွေကလည်းတဖြည်းဖြည်းနဲ့ဒါဟာလာဒီယော်ပါသွားမှာပဲကျွန်တော်ဖြစ်ပါတယ်အင်ဒိုနီးရှားတို့ဘာလို့ပြောင်းစားရလဲဒီတိုင်းမှာပဲခုနကလိုရဒမရောကနလိုနိုင်ငံကြီးနဲ့ကျွန်တော်ကင်းကွာလို့တော့မရဘူးအစင်လာကျွန်တော်တို့ရှိခဲ့ပါတယ်တမိုင်းချောင်းရှိခဲ့ပါတယ်တိုင်ပြည်မှာအခက်အခဲတွေအကြတဲ့တွေတွေ့တိုင်းတွေ့တိုင်းတမရောကခုနကလိုဝင်ရောက်ပြီးတော့ပေါင်းဆောင်ခဲ့တာတွေကျွန်တော်တို့ရှိပါတယ်ဟို25ရာခိုင်နှုန်းဒီခုနကလိုလောလောဆယ်အခြေအနေမှာတော့ခုနကလိုရှိသင့်ရှိလိုက်တယ်တော်တော်လည်းခုနကလိုတဖြည်းဖြည်းနဲ့တော့ဒါတွေကကျွန်တော်တို့ဟာလာဒီယော့ပါလာမယ်နဲပါလာမယ်လို့တော့ကျွန်တော်ဒီလိုပဲမြင်မိပါတယ်
မြန်မာနိုင်ငံမှာလှုပ်ဆောင်နေတဲ့ဒီပြုပြင်ပြောင်းလဲရေးကိစ္စတွေမှာအမတန်အပြုသဘောဆောင်တဲ့အကြောင်းအရာတွေအပေါ်တစ်ခါတစ်ခါလွှမ်းမိုးလာတဲ့အမဲဆက်တွေရှိပါတယ်ဟိုရုပ်ဆိုးအကြီးတန်းတဲ့ကိစ္စအရာမျိုးတွေပေါ့နော်အထူးသဖြင့်ဒီရခိုင်ပြည်မှာဖြစ်ခဲ့တဲ့ကိစ္စမျိုးဘာသာရေးနဲ့ပတ်သက်တဲ့အထူးကြုံတွေပေါ့နော်ဒီကိစ္စတွေနဲ့ပတ်သက်လို့ကဒါဟိုတိုင်းပြည်တွေရဲ့တိုးတက်နေတဲ့အပြုသဘောဆောင်နေတဲ့အခြေအနေတွေကြားထဲမှာလက်ညှိုးထိုးစရာအခြေအနေမျိုးဖြစ်နေတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘာသာရေးအကြောင်းအရာနဲ့ပတ်သက်ပြီးတော့မေးဖို့ဆိုပြီးတော့ဆိုပြတာဥဝင်အောင်ရှိပါတယ်ဥဝင်အောင်အနေနဲ့ထားပြီးတော့မေးနိုင်ပါတယ်ဥဝင်အောင်ကတော့စောပိုင်းကကျွန်တော်တို့ VOA ရဲ့ဌာနကဒီဝန်ထမ်းဟောင်းပါပဲ
ကျွန်တော်ဝင်းအောင်ပါကျွန်တော်တို့ညီကိုမောင်နှမ12ယောက်ရှိတဲ့အဖြေကထွက်လာပြီးတဲ့နောက်အနည်း20ကြာတဲ့အခါမှာတော်တော်များများကွယ်လွန်သွားတာအခုသမရကြီးရဲ့ပြုပြင်ပြောင်းလဲမှုအရာကျွန်တော်မြန်မာပြည်ကိုပြန်ရောက်ပြီးတော့လက်ပတ်ခွင့်ရတဲ့အခါမှာအသက်မသေးအရှင်ကျန်နေတဲ့ညီကိုမောင်နှမ2ယောက်နဲ့မသေးခင်မှာတွေ့ရတဲ့အတွက်သမရကြီးကိုကျေးဇူးတင်ကြောင်းအရင်ပြောလိုပါမယ်ကျွန်တော် VOA မှာ15နှစ်မလုပ်ခင်မှာမြန်မာအသားမှာအနည်း20လောက်ခဲ့ပါတယ်ကျွန်တော်အသက်89နှစ်ရှိပါပြီကျွန်တော်ကအင်္ဂလိပ်ကျွန်ခေတ်မှာမွေးပါတယ်ဂျပန်ခေတ်ကိုလည်းကျုံပါတယ်နောက်ပြည်တွင်းစစ်ဖြစ်တော့လည်းပဲကျွန်တော်တို့ကွန်မြူနီအုပ်စိုးတာတို့ဘာတို့စသဖြင့်ဖြစ်လာပြီးတော့နောက်ကျွန်တော်မြန်မာအသားမှာအနှစ်20လောက်တဲ့အခါမှာအိမ်ဆောင်ဆိုးရစသဖြင့်နောက်ဆုံးခေတ်အဆက်ဆက်ကိုကျွန်တော်ကျုံခဲ့ပါတယ်ကျွန်တော်ဇာရေးဆရာပါသတင်းစာဆရာပါနှစ်ပေါင်း50ကျော်ကလောင်ကန်ခဲ့တဲ့လူပါအဲ့တော့ကအခုဒီလိုမြန်မာပြည်မှာပေါ့လေပြုပြင်ပြောင်းလဲရေးဖြစ်လာတဲ့အတွက်ကျွန်တော်တို့အင်မတန်ကိုဝန်သားစရာဖြစ်ပါတယ်ခုနကကျွန်တော်ပြောသလိုနောက်ကျွန်တော်တို့မြန်မာပြည်ကိုပြန်ကြည့်တဲ့အခါမှာမြန်မာပြည်ကိုပြန်သွားကျင်တဲ့အခါမျိုးမှာခုနသမရကြီးအမိန့်ရှိတယ်လို့ကျွန်တော်တို့ကအမြတ်ထုတ်ဖို့ invest လုပ်ဖို့မဟုတ်ပါဘူး။ဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်ခုနပြောသလိုကျွန်တော်တို့ညီကိုမောင်နှမအရင်းတွေအဲ့ဒီမှာရှိနေပါမယ်။အဲ့တော့ကဒီမကြသေးခင်ကဖြစ်ပြက်နေတဲ့ကိစ္စတွေပေါ့လေအင်မတန်အကြီးတန်းအယုတ်ဆိုးတဲ့ကိစ္စတွေဖြစ်နေတာကကျွန်တော်တို့ဒီမြမပြည်ရင်းမှာဘယ်အတိုင်းတာအထိတည်ကြတယ်မြင်ကြတယ်ဆိုတာကိုမသိရပေမဲ့လို့ကျွန်တော်တို့ပြည်ပမှာရှိတယ်ဆိုတာမျိုးကတော့သမရကြီးလည်းသိတဲ့အတိုင်းပါပဲဒီခဏခစ်ပေါ်တိုးတက်နေတဲ့ဤပညာအရာเนาะသမရကြီးအိမ်မှာနေလဲစားဘာတို့ဇာနဲ့ဘာဟင်းနဲ့စားလဲဆိုတော့တော့မှတိလို့မြင်လို့ရတယ်အခြေအနေမျိုးဖြစ်သွားပါပြီခင်ဗျာ
ကျွန်တော်တို့ရဲ့ဘာသာရေးနဲ့ပတ်သက်တဲ့ဥယျာဉ်အောင်
အဲ့ဒီကမှဒီလိုဘာသာရေးအကြီးတန်းအယုတ်ဆိုးတဲ့ဖြစ်ရတွေကိုပြင်ပမှာမြင်ရတဲ့အတွက်ကဒီသမရကြီးဥဆောင်နဲ့ပေါ့လေပြုပြင်ပြောင်းလဲရေးကိုအင်မတန်အကြီးတန်းအယုတ်ဆိုးစေပါတယ်အထူးသဖြင့်ဒီမုံဒီရေးကိုဖန်တီးနေတဲ့ပျောင်ပျောင်တင်းတင်းလှုပ်နေတာကိုဒီတရားဥပဒေစိုးမိုးရေးအရာလူမဘာကြောင့်အေးမอยู่လဲဆိုတာကကျွန်တော်ကအစ္စလမ်ဘာသာကိုးဝယ်တဲ့မွတ်စလင်တယောက်ပါမွတ်စလင်တယောက်အနေနဲ့လည်းကျွန်တော်တော်တော်စိတ်မကောင်းဖြစ်ပါတယ်မြန်မာပြည်မှာမွေးတဲ့လူတယောက်အနေနဲ့လည်းဝင်းနေပါတယ်နောက်အနည်း50ကျော်သတင်းသမားတယောက်အနေနဲ့လည်းပဲကျွန်တော်အံ့ဩမိပါတယ
်
အဲ့ဒါကိုဘလို့အေးอยู่လဲဆိုတာကိုကျွန်တော်သိချင်ပါတယ
်နေခြင်းတဲ့သဘောတော့ကျွန်တော်နားလဲတာကျွန်တော်နားလဲတာကတော့ဒီဟိုလက်ရှိမုံဒီရေးတွေလှုံ့ဆော်နေတဲ့ဟာတွေကိုဘာကြောင့်အေးမယူသလဲအေးယူမှုရှိသလားဆိုတာလေးကိုသိချင်တယ
်မိပါပါကျွန်တော်ပြောရမယ်ဆိုတော့ကျွန်တော်တို့ရဲ့အခုပြုပြင်ပြောင်းလဲမှုတွေပေါ့လေနိုင်ငံရေးရကျွန်တော်တို့ပြုပြင်ပြောင်းလဲမှုတွေလုပ်တယ်နောက်တစ်ခါကျွန်တော်စီးပွားရေးရပြုပြင်ပြောင်းလဲမှုတွေလုပ်တယ်အဲ့တော့ခုနကလိုအောင်မြင်မှုတွေလည်းကျွန်တော်တို့ဒါအထိုက်လျောက်ကျွန်တော်တို့ရပါတယ်အောင်မြင်မှုတွေအထိုက်လျောက်ရသလိုပဲခုနကလိုအခက်အခဲတွေစိန်ခေါ်မှုတွေဒါတွေလည်းကျွန်တော်တို့တွေ့ရပါတယ်အဲ့တော့ဒီရခိုင်မှာဖြစ်ပျက်တဲ့ကိစ္စတွေဟာခုနကလိုဒီပေါ်နေပါလေဖြစ်ရောဖြစ်စဉ်ကိုနကလိုထပြီးတော့ဖြစ်ကြတဲ့ပုံစံမျိုးကျွန်တော်မဟုတ်ပါဘူးရာဇဝတ်ပြစ်မှုတစ်ခုပေါ်မှာမူတည်ပြီးတော့မှလူအုပ်စုတစုနဲ့တစုကိုနကလိုရိုက်ကြနှက်ကြမီးရှို့ကြနဲ့အကြမ်းဖက်ရာနေပြီးတော့မှဒီလိုကျွန်တော်ကြီးထွားလာတဲ့ကိစ္စကျွန်တော်ဖြစ်ပါတယ်အဲ့တော့ဒီကြောင့်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒါစုံစမ်းစစ်ဆေးကော်မရှင်ကျွန်တော်တို့ဖွဲ့ပါတယ်ဖွဲ့ပြီးတော့စုံစမ်းစစ်ဆေးကော်မရှင်မှာကျွန်တော်တို့ဥပက္ခဒေါက်တာဦးနင်းကကျွန်တော်တို့ပါပါတယ်အော်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒေါက်တာဦးနင်းလည်းဖြည့်ပေးလိုက်ပါကိုနကလိုနော်
ဒီကကျွန်တော်တို့ခုနပြောသွားတဲ့အပိုင်းမှာကျွန်တော်ရခိုင်ပြည်နယ်မှာလည်းဖြစ်ခဲ့တယ်အပင်မှာလည်းဖြစ်ခဲ့တယ်ဆိုတော
့ဟိုကျွန်တော်အချိန်ရတော့ကျွန်တော်အများကြီးတော့တေချာချာတော့မပြောတော့ပါဘူးသို့တော့ အပေါ်ဒီချုံပြီးပြောမယ်ဆိုလို့ရှိရင်ဟိုတစ်ဖက်နဲ့တစ်ဖက်နားလည်မှုတွေရောပါနေတာတွေနောက်ပြီးကြတဲ့အခါမချင်တဲ့ချက်တွေမုန်တိမှုတွေရှိနေတာကဒီကျွန်တော်မြန်မာပြည်မှာမှာရောရခိုင်ပြည်နယ်မှာတော်တော်ကြာကြာရှိနေပြီးသားပါပြည်ပြန်ပြောင်းလဲမှုတွေလုပ်တဲ့အပိုင်းတွေမှာရှိလာတဲ့အခါပွင့်လာတဲ့အခါမှာစိတ်ထဲကမချင်တဲ့မှုတွေကိုပို့ပြီးပြလာတဲ့အပိုင်းတွေရှိတော့ဒီကျွန်တော်ဖြစ်သွားတဲ့ရာဇဝတ်မှုတွေပုံမှန်မူတည်ပြီးတဲ့အခါမှာရခိုင်ပြည်နယ်မှာ community level မှာပဲအဓိကဖြစ်ခဲ့တာပါတရားရည်နဲ့ပတ်သက်လို့ကျွန်တော်တို့ report ကိုလည်းကျွန်တော်လူပေါင်း 2000 ကျော်လောက်ကို interview လုပ်ပြီးမှကျွန်တော်တို့ရေးခဲ့ပြီးဖြစ်ပါတယ်ဒါနဲ့ပတ်သက်လို့လည်း online မှာအင်္ဂလိပ်လိုရောမြန်မာလိုရောရပါမယ်အဓိကပြောချင်တာကတော့ကျွန်တော်ဘာလဲဆိုတဲ့အခါဒီမချင်တဲ့မှုတွေမုန်တိမှုတွေကအရန်များလာတဲ့အခါမှာအခွင့်အရေးယူပြီးတဲ့အခါကြတဲ့အခါမှာဖြစ်လာတဲ့မြောက်ထိုးပင့်ကော်မှုတွေကလည်းအများကြီးပါလာတယ်အဲ့ဒီပါလာတဲ့အပိုင်းတွေကအခြေအနေတွေကိုပို့ပြီးဆိုးသွားစေတာပါနောက်ဒီအစိုးရအနေနဲ့ကအရေးယူမှုမပြုတ်ဘူးဆိုတဲ့အပိုင်းမှာကအဲ့ဒါတော့မဟုတ်ပါဘူးခင်ဗျမိထီလာမှာပြီးပြီးတဲ့အချိန်မှာလည်းအရေးယူမှုတွေအများကြီးလုပ်ပါတယ်ရခိုင်မှာလည်းကျွန်တော်တို့ကဒီအရေးယူမှုတွေနဲ့ပတ်သက်ပြီးကျွန်တော်တို့ကတော့ commission အနေနဲ့ကအားလုံးကိုကြီးကွင်းရတဲ့အတွက်အရေးယူမှုတွေကဒါအများကြီးလုပ်ထားပါတယ်နောက်ဆုံးတစ်ခုအနေနဲ့ကျွန်တော်ပြောချင်တာကဒီအစိုးရအနေနဲ့ဘာမှလုပ်မထားဘူးဆိုတာနဲ့ပတ်သက်လို့ကကျွန်တော်အခုလောလောဆယ်မှာ interfaith dialogue တွေကိုတနိုင်ငံလုံးအတိုင်းအတာနဲ့လုပ်ဖို့လုပ်နေပါတယ်ကျွန်တော်တို့ဒီရခိုင်ပြည်နယ်နဲ့ပတ်သက်ပြီးလုပ်တဲ့ရခိုင်ပြည်နယ်တည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေး committee ကနေဒါတွေကိုလုပ်နေပါတယ်ကျွန်တော်တို့ကအခုရခိုင် commission လုပ်ငန်းပြီးတော့ဒီကိစ္စတွေမှာပါဝင်ခဲ့တဲ့လူအနေနဲ့ဆက်ပြီးတော့လုပ်နေတဲ့ commission တွေကိုကျွန်တော်တို့ကအကြံပြုပြီးအကြံပေးနေတဲ့ဝင်ပြီးကူညီနေတဲ့အချိန်မှာဒီ interfaith dialogue ဆီရန်ကုန်မှာလည်းလုပ်နေပါတယ်ရခိုင်မှာလည်းဒီအဖွဲ့တွေကကျွန်တော်တို့ Islam ဘာသာဝင်တွေဗုဒ္ဓဘာသာဝင်တွေအတူသွားပြီးတဲ့အခါဒီကိစ္စတွေကိုအခြေခြေပြန့်မှန်လုပ်ဖို့အတွက်ကဝိုင်းပြီးလုပ်နေကြပါပြီဟုတ်ကဲ့အားလုံးကျေးဇူးတင်ပါတယ်ကျေးဇ
ူးတင်ပါတယ်ကဲကိုသမ်းနေတယ်
ဟုတ်ကဲ့ခင်ဗျာပြော
ပါဦးဟုတ်နေမှာဟိုကျွန်တော်တို့နယ်လေးခွင်းလို့ပါဟိုအပေါ်နေအစီအစဉ်တစ်ခုကျွန်တော်ရှိနေလို့နော်ကြံတဲ့မိခွန်းတွေကိုဒီမှာဖြည့်ပဲပုံကိုယ်တွေရှိပါလား
ခုန
ကလို့ကြံတဲ့ဘာပဲမိမိဒီမှာဖြည့်နိုင်တဲ့ပုံကိုယ်တွေကျွန်တော်ရှိပါဟုတ
်ကဲ့အ
ားလုံးပဲကျွန်တော်တို့ခွင်းလို့ပါကျွန်တော်မှအစီအစဉ်လေးတစ်ခုရှိနေလို့
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာဒီဟာလေးတစ်ချက်လောက်ဖြုတ်ပြပါဟိုကျွန်내ဟိုပြည်သက်အနေနဲ့ခဏလေးနေပြီးလို့ကျွန်တော်ဆက်ပေါ်လုပ်လို့ရတယ်ဒီအဲ့လေးတစ်ချက်လောက်ဖြုတ်ပြပါဟုတ
်ကဲ့ခင်ဗျာကြိုက်တာနေလိုက်ပ
ါဟုတ်ကဲ့သမရာကြီးကျေးဇူးတင်ပါတယ်ခင်ဗျ
ာကျွန်내လူတွေကျွန်တော်တို့ကျေးနှက်လောက်အောင်ဖြည့်ပေးနိုင်တဲ့လူတွေပဲ
ဟုတ်ကဲ့သမရာကြီးကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟောသမရာကြီးဟိုကျွန်တော်လက်ဆောင်လေး
ပေးလိုက်ပါရစေခင်ဗျာဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့
ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်
ကဲ့ခင်ဗျာဒီဖြည့်ပေးတာကျေးဇူးတင်ပါတယ
်အဲ့ဆိုအားလုံးသွားမယ်အဲ့တော့မြန်မာနိုင်ငံကိုခုနကလိုဟာလာဒီပြန်ပြီးတော့အလုတ်ကင်ဘာညာလုံမယ်ပြုမယ်ဒီနိုင်ငံသားအဖြစ်ကျွန်တော်တို့ခံယူထားတယ်မြန်မာနိုင်ငံကတော့ခုနကလိုဒီ US citizen ကိုကျွန်တော်တို့ဟာလာဥပဒေအရတားမြစ်ထားတာရှိတယ်တော်တော်လည်းပဲကျွန်တော်က PR စနစ်နဲ့ကျွန်တော်လုပ်ပေးလို့ရပါတယ် PR စနစ်ကိုကျွန်တော်အခုဒါလာတော့ဟိုဟိုအနေနဲ့ဥပဒေတရားအနေနဲ့ကျွန်တော်ပြဋ္ဌာန်းနိုင်ဖို့အတွက်ကျွန်တော်လုပ်နေပါတယ်။အော်ဒီကလာအတွင်းမှာလည်းကျွန်တော်တို့ကကျွန်တော်တို့တော့လာပြီးတော့စီဝါရေးရရင်းနှီးခြင်းနဲ့မြုပ်နှံခြင်းနဲ့ဟိုဆရာဝန်ပဲဖြစ်ဖြစ်ပညာအောင်ရပညာရေးကဏ္ဍပဲဖြစ်ဖြစ်ကျန်တဲ့စီဝါရေးကဏ္ဍပဲဖြစ်ဖြစ်တော့ကျွန်တော်တို့ကြိုးစိုးနေပါတယ်ခုနကလိုအခက်အခဲပါညာရှိလို့ရှိရင်ကျွန်တော်တို့ပြောရင်ကျွန်တော်တို့အထောက်အကူလုပ်ပေးပါမယ်ခုနကျွန်တော်ထင်ပါတယ်။ဟိုကျန်တဲ့သဘောထားတွေကတော့ကွဲပြားခြားနှံမှုတွေရှိခြင်းလည်းရှိမှာပါပဲ။တော်တော်လေမြန်မာနိုင်ငံသားကတော့ဘယ်နိုင်ငံပဲရောက်နေရောက်နေကိုယ်နိုင်ငံတော့ချစ်တဲ့စိတ်ကတူညီတဲ့စိတ်တော့ကျွန်တော်တို့ရှိရတယ်။ဟုတ်တယ်မလားဒီစိတ်ကတော့တူညီတယ်ပေါ့လား။ကဲကောင်းပြီ။ဟ
ိုလိုကြီးစင်အောင်မြင်ပါတယ်ခင်ဗျာ။ဟုတ်ပါဘူ
း။
ဦးကြီးဟိုမှာဖြစ်ထောက်လား။အဲ့ဆိုရင်တို့တမရရဲ့
View အရှာအစီအစဉ်
ကဘာဘလော့ဂ်သတင်းတွေကိုတင်ဆက်ပေးနေပါတယ်။ထိတ်တန်းသတင်းတွေရေးပါသူတွေအကြောင်းအားလုံးကိုပို့ပြီးနားလည်လာသိဖို့အားလုံးနဲ့ဆက်ဆက်နေတဲ့သတင်းတွေ
ကမ္ဘာစက်ကုန်ကြီးပေါ်ကအထင်ရှားဆုံးဂီတနဲ့နုပညာရှင်တွေဟောလီဝုဒ်နဲ့ရုပ်ရှင်ပိတ်ကားနောက်ွယ်ကသတင်းတွေ
ဗဟုသုတတွေကိုကမ္ဘာကြီးနဲ့မိတ်ဆက်ပေးပြရစီအမေရိကန်ပြည်သူတွေရဲ့အကြောင်းပို့သိဖို့သူတို့ရဲ့ယဉ်ကျေးမှုသူတို့ရဲ့ဘာသာစကား
ကမ္ဘာကြီးနဲ့ဆက်ဆက်ပေးနေတဲ့ Fury Asia အစီအစဉ်
ဒီမဲခွန်းကိုကျွန်တော်ကိုပွင့်ပွင့်လင်းလင်းမဲခွန်းအင်ပီယာကျွန်တော်ကျေးဇူးတင်ပါတယ်အာရခိုင်ပြည်နယ်မှာအာရခိုင်ပြည်နယ်နဲ့တချို့ပြည်မမျိုးတွေမှာအရေးအချင်းအခင်ဖြစ်လို့အသက်တွေတော်တော်များများနှစ်ဖက်စလုံးကဆုံရှင်တာကျွန်တော်ကြားကျွန်တော်တို့ကြားလို့တော်တော်ဝန်းနေပါတယ်ကျွန်တော်မောင်းတော့ဘူးတည်တော်မှာကျွန်တော်မောင်းတော့အမွေဖွားခဲ့ပါတယ်မောင်းတော့မှာကြောင်းသွားခဲ့ပါတယ်ရေစင်းတက်ကုတ်တော်မှာကျွန်တော်ဝေးယူခဲ့ပါတယ်ကျွန်တော် roommate ကရခိုင်ဘာသိန်းကျွန်တော်တငေချင်းတဲ့ခင်မောင်ဝင်းတို့ပါတော့အများကြီးကျွန်တော်တို့အဲ့ဒီတုန်းကကျွန်တော်တို့အခုတော့ပြအာပြဿနာနဲ့ဆိုးသွားတော့ကျွန်တော်ကတွေးချင်တည်ချင်တာကအဲ့လိုမြန်မာနိုင်ငံပြန်လာဖို့အတွက်အဲ့ဒီအခြေအနေပြန်ဖြစ်လာဖို့အတွက်ကျွန်တော်တို့ကြိုးစားရှင်ပါတယ်အခုကျွန်တော်မေခွန်းကရခိုင်ပြည်နဲ့အခုရိုဟင်ဂျာလူမျိုးများမြန်မာမွတ်စလင်လူမျိုးများနဲ့ပတ်သက်ပြီးလက်ရှိဖြစ်နေတဲ့အခင်းအချင်းကိုငင်းချမ်းစွာဖြည့်ရှင်းနိုင်ဖို့အတွက်အာမြန်မာနိုင်ငံဆိုရဦးသိန်းစင်ရဆိုရအနေနဲ့ကျွန်တော်တို့ပြပရောက်ရိုဟင်ဂျာကောင်းဆောင်များမြန်မာမွတ်စလင်ကောင်းဆောင်များနဲ့အပြန်အလှန်ဆွေးနွေးဖလှယ်ဖို့လိုတဲ့စံတမ်းများရှိပါသလားအကေရွေးစံတမ်းရှိခဲ့ရင်ဘေလိုဘေနီနဲ့မြန်မာဆိုရဖက်ကဘလိုကိုစလီရွေနဲ့ဘီအချင်းလောက်မှာဆွေးနွေးပြင်ဆင်နိုင်ပါမလဲ
ကျေးဇူးတင်ပါတယ်
ကျွန်တော်တို့နိုင်ငံမှာခုနပြောခဲ့တဲ့ကျွန်တော်တို့ဒီခုနလူအုပ်စုအတိုင်းအဝန်းကြီးဂျာမဖြစ်တဲ့ပြဿနာနောက်တစ်ခါကျွန်တော်ရှိနေတဲ့လက်နက်ကိုင်ဖြစ်ပွားခဲ့တဲ့ငင်းချင်းဟိုလက်နက်ကိုင်ပြည်ပခါတွေအားလုံးကိုဖြည့်ရှင်တဲ့အခါမှာကျွန်တော်တို့ရဲ့ပထမဆုံးမူကတော့ဒါတွေဟာကျွန်တော်တို့နိုင်ငံရဲ့ပြည်တွင်းပြဿနာဖြစ်တယ်ဒီမှာပါဝင်ပတ်သက်နေတဲ့လူတွေအုပ်စုချင်းအတိုင်းအဝန်းတွေအဖွဲ့အစည်းတွေဂျာမတိုက်ရိုက်ဆွေးနွေးဖြည့်ချခြင်းဒီအကောင်းဆုံးဖြစ်တယ်လို့ကျွန်တော်တို့ကဒီလိုခံယူထားပါတယ်ဒါမှမဟုတ်ခုနဆရာကျော်ဟန်နိုင်ပြောခဲ့သလိုပဲခုနဘာသာရေးနဲ့ပတ်သက်လို့ဒီကျွန်တော်ဟိုဒီရခိုင်တို့ဘာလို့မှဖြစ်ခဲ့တဲ့ဒါခြေခွေးပွဲဖြစ်ရတဲ့နဲ့ပတ်သက်ပြီးတော့ဆိုရင်ကျွန်တော်ကလားဘာသာအုပ်စုတွေချင်းမှာ interface ဘာသာအလုံးချစ်ချည်အသင်းတွေလုပ်မယ်ကျွန်တော်ဖြည့်ရှင်းဆောင်ရကြမယ်အဲနောက်တစ်ခါကျွန်တော်တို့လက်နက်ကိုင်ပဋိပတ်ဆိုတဲ့ဒီလိုပေါင်းအဓိကပေါင်းပတ်သက်တဲ့လူချမ်းမှာပြောကြဆိုကြမယ်အဲအပြင်ကဟာရီနဲ့ကတော့ကျွန်တော်တို့လောဆယ်မှာတော့ကျွန်တော်တို့ကဒီဓာတ်ရိုက်ပေါင်းဆွေးနွေးဖို့ဆိုတဲ့ကိစ္စတော့ကျွန်တော်တို့မရှိသေးပါဘူးသို့တော့ပြည်ပမှာအကြောင်းမျိုးနဲ့ပြောဆိုနေကြတဲ့အတန်တွေတော့ကျွန်တော်နားထောင်ပါတယ်ဒီထက်ကနေတော့ကျွန်တော်နိုင်ငံရဲ့အခြေအနေနဲ့ကိုက်ညီပြီးတော့မှအသုံးပြုနိုင်မယ့်ဟာမျိုးဆိုတော့ကျွန်တော်တို့စဉ်းစားပါတယ
်ဟုတ်ကဲ့ဆိုတော့ကျွန်တော်ဖတ်ထားတဲ့ဒီဟိုထဲမှာပေါ့နော်ဟိုမေခွန်းရဲ့အစင်းထဲမှာကိုရင်အေးကိုရင်အေးကကျွန်တော်တို့နိုင်ငံရဲ့ချမ်းကနေပြီးတော့ဗမာပြည်ကိုပြန်ဖို့ဟိုကိစ္စပေါ့နော်ဗမာပြည်ပြန်ဖို့ကိစ္စမှာဟိုဘလောက်များအခက်အခဲရှိလဲပြန်တဲ့လူတွေအနေနဲ့ဟိုဘလို့အခွင့်ရေးရနိုင်တယ်လဲဆိုတာလေးကိုမေးဖို့ကျွန်တော်မှတ်မိပါတယ်အဲ့ဒါလေးတစ်ချက်တော့မေးပေးပါလား
ဟုတ်ကဲ့ခွင့်ရေးပါကျွန်တော်ကျွန်တော်တို့တွေကတော့မနစ်ကတော့ပြန်ခွင့်ရခဲ့တယ်နော်လေလာခွင့်ရခဲ့တယ်အဲ့ဒီခါမှာဘာတွေ့ရလဲဆိုတော့လက်ရှိဒီအမျိုးသားပြည်နယ်တင်းမြေးဆိုတဲ့လမ်းကြောင်းပေါ်မှာဒီမိုကရေစီသွားတဲ့အချိန်မှာကျွန်တော်တို့ all inclusive ပေါ့နော်အားလုံးပါဝင်လို့ရအောင်တစ်ချိန်တုန်းကအတိုက်ခံဖြစ်ခဲ့တဲ့လူတွေကိုပါလွှတ်တော်ထဲမှာပါဝင်ခွင့်ပြုသွားနေကြပြီဒါပေမဲ့2008ဖွဲ့စည်းပုံရဲ့ကန့်သက်ချက်ရကျွန်တော်တို့လို25နှစ်လုံးလုံးနိုင်ငံတကာရောက်နေပြီးတော့မှဗမာပြည်ချစ်မြတ်လုံးလုံးလို့ဗမာပြည်မှာဒီမိုကရေစီရကျင်လုံးလို့ကြိုးစားနေကြတဲ့အင်အားစုတွေကအကြောင်းကြောင့်ကျွန်တော်တို့နိုင်ငံသားတခြားနိုင်ငံသားကိုခံခဲ့ကြရတယ်ဒါကလည်းဒီကျွန်တော်တို့ရဲ့လှုပ်ရှားမှုတွေတောင်းဆိုမှုတွေဖြစ်တယ်တိုင်းပြည်အတွက်ပဲဖြစ်တယ်လှုပ်လို့လို့ပူကောင်းအောင်လုပ်ခဲ့ကြတယ်အဲ့လိုလှုပ်ထားတဲ့လူတွေအတွက်2008ဖွဲ့စည်းပုံကြီးကျွန်တော်တို့တားထားတယ်နိုင်ငံရေးမှာထက်ထက်ဝင်ပါဝင်ဆောင်ရွက်လို့မရခွင့်ပေးထားဘူးကျွန်တော်တို့အဲ့လိုအနေထားမှာကျွန်တော်တို့ကကျွန်တော်တို့ပြန်ရောက်တဲ့ခါမှလည်းကျွန်တော်တို့ဒီတွတ်တော်အမတ်တွေနဲ့ရောကျွန်တော်တို့ပညာရှင်တွေနဲ့ဆွေးနွေးခဲ့တယ်အဲ့ဒီခါမှဘာတစ်ခုတွေ့လာလဲဆိုလို့ချင်းသမနာရဲ့ပါဝါပေါ့နော်သမနာရဲ့လုတ်ပိုင်ခွင့်နဲ့ကျွန်တော်တို့ဒီဟာကို override လုပ်တဲ့အားမျိုးတစ်ခုခုစီစဉ်ပေးဖို့များသမနာမှာရှိလားဒါကကျွန်တော်တို့88နောက်ပိုင်းကစပြီးတော့နိုင်ငံတကာပြန့်နှံ့နေကြတဲ့ကျွန်တော်မျိုးဆက်တွေအားလုံးနဲ့ဆိုင်ပါတယ်ဒီမေကွန်းကကျွန်တော်တို့တွေကတိုင်းပြည်ကိုချစ်လို့လို့နိုင်ငံရေးမှာထဲထဲဝင်ပါဝင်ခြင်းလို့လို့တိုင်းပြည်ကိုဒီမိုကရေစီရစေခြင်းလို့လို့လုပ်ခဲ့ကြတာပါဆိုတော့အဲ့လိုမျိုးလူတွေကိုနိုင်ငံရေးမှာပါဝင်ခွင့်မရအောင်ကန့်သတ်ထားတဲ့ကိစ္စတွေကိုသမနာအနေနဲ့စဉ်းစားပြီးတော့လုတ်ဆောင်ပေးဖို့တစ်ခုခုရှိပါလားမရှိသေးဘူးဆိုလည်းစဉ်းစားစစ်ခြင်းပါလား
ကျွန်တော်ပထမဆုံးပြောပြကျွန်တော်တို့အခြေကောင်းနဲ့ပါတယ်ကျွန်တော်တို့ရွေးကောက်ခံနိုင်တဲ့လူတွေမှာပြည့်စုံရမယ့်အခြေချပါညာဆိုတာတော့ခုနလိုပေါ့နေရာတနေရာမှာအနည်းဆုံးဗရနှစ်နေထိုင်ရမယ့်ပါညာဆိုတာတော့ကျွန်တော်တို့နိုင်ငံဥပဒေတွေမဟုတ်ပါဘူးတခြားနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာလည်းဒါတွေပါပါတယ်ဒါမှမဟုတ်ကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေမှာလည်းဒါကိုထည့်သွင်းခြင်းဒီဒါကျွန်တော်1989ခုနှစ်မှာဗိုလ်ချုပ်အောင်ဆန်းတို့စပြီးတော့ဆွဲခဲ့တဲ့ဥပဒေမှာလည်းဒီလိုနေထိုင်မှုတွေနဲ့ပတ်သက်တဲ့ကန့်သတ်ချက်တွေပဲရှိပါတယ်ဆိုတော့ဒါကကျွန်တော်တို့မှာ2008ခုနှစ်မှာပါခြင်းဒီတော့မြေသူတူတယောက်ကိုမှကျွန်တော်ကရည်ရွယ်ပြီးတော့အုပ်စုတစ်ခုကိုရွေးပြီးတော့ထည့်သွင်းထားတာမဟုတ်ပါဘူးနိုင်ငံတကာနိုင်ငံမှာလူတယောက်ဟာနိုင်ငံရေးမှာပါဝင်ဆောင်ရွက်ခြင်းနဲ့ဆိုရင်သူ့မှာပြည်မိတဲ့အေဂျင့်တစ်ခုတော့ရှိတဲ့နေဆိုတော့နိုင်ငံတကာစာတိုင်းကျွန်တော်လုပ်ခဲ့တာဖြစ်ပါတယ်ဒါကဘာကြောင့်ထည့်ရလဲဆိုတော့အကြောင်းပေါ့နှစ်ကဒါဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့အေဂျင့်တစ်ခုပြင်ဉင်တဲ့အခါမှာတမနာအနေနဲ့
လုတ်ပြီးလို့ရမလားပြောရင်တမနာနေနဲ့အဲ့ဒါဒီအခြေခံဥပဒေကိုပြင်တဲ့ခါမှာတမနာအာဏာနဲ့ကျွန်တော်လုတ်လို့မရပါဘူး။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းဆိုင်ရာအခန်းကဏ္ဍမှာဖွဲ့စည်းပုံအခြေခံဥပဒေမှာနှစ်မျိုးရှိပါတယ်။တစ်ကတော့လွတ်တော်ရဲ့သဘောတူညီချက်နဲ့ပဲပြင်လို့ရတဲ့တသက်နဲ့ပဲပြင်လို့ရတဲ့ပုံမှန်တွေရှိပါတယ်။တချို့ပုံမှန်တွေကြတော့ကျွန်တော်လွတ်တော်ကသဘောတူပြီးပြည်သူ့ဆန္ဒခံယူရမှာဟာရှိပါတယ်။ဆိုတော့ဒီဖွဲ့စည်းပုံအခြေခံဥပဒေဒီဟာလွတ်တော်တို့ဟာတော့ဘာနဲ့ဆိုင်လဲဆိုတော့ကျွန်တော်တေချာပြန်ကြည့်ရမှာ။တိုးတော့ဘာပဲဖြစ်ဖြစ်လွတ်တော်မှအနည်းဆုံး20ရာခိုင်နှုန်းကနေစပြီးတော့မှအစိုးတင်သွင်းပြီးတော့မှလွှတ်တော်မှလုံးဝရမယ့်ကိစ္စဖြစ်လို့ကြောင့်ဒါကတော့တမရာကြီးနေနဲ့ကျွန်တော်တို့ဝင်လို့လို့မရပါဘူး။အဲ့ဒီပြည်ပမှာရှိတဲ့လူတွေအနေနဲ့ဒါတွေကိုအကြံပြုချင်နေဆိုရင်လည်းကျွန်တော်တို့အခုလွှတ်တော်မှကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေကိုပြန်လည်တုံ့သက်တဲ့ကော်မရှင်ဖွဲ့ထားတယ်ကြောင့်မလို့အဲ့ဒီကော်မရှင်ကိုဒီအကြံပြုချက်တွေပေးပို့လို့ရပါတယ်လို့ပဲကျွန်တော်ဖြေချင်ပါ
တယ်။ဒါတော့ဒီနိုင်ငံရေးနဲ့ပတ်သက်ပြီးတော့ပြည်ပမှာရောက်ရှိနေတဲ့လူတွေကပါဝင်ဆောင်ရွက်တဲ့ပေးနိုင်မဲ့အခမ်းအနားနဲ့ပတ်သက်ပြီးတော့ဟိုဖွဲ့စည်းပုံအခြေခံဥပဒေအရအတားအဆီးဖြစ်နေတဲ့အခြေအနေကိုပြောတာပေါ့။ဒါပေမဲ့လည်းဟိုနိုင်ငံရဲ့ချားမှာရောက်နေတဲ့သူတွေတဲကပဲမြန်မာနိုင်ငံရဲ့ဟိုဘက်ဆောင်ဖွံ့ဖြိုးတိုးတက်ရေးပေါ့နော်။ဥပမာအားဖြင့်ကျန်းမာရေးလိုလူမှုရေးလိုကိစ္စမျိုးတွေမှာလက်ရှိနိုင်ငံတော်အစိုးရအနေနဲ့ဘာတွေများလုပ်ပေးနိုင်မလဲဆိုတာကိုမေးဖို့ကိုမြတ်ထုရာဇာကျွန်တော်စောစောအကြောင်းကြားထားတာရှိပါတယ
်။ဒီမှာကျွန်တော်မေးချင်တာကတော့ဒီပြပအကူအညီတွေကိုဖိတ်ခေါ်နေတဲ့အချိန်မှာတိုင်းပြည်တစ်ခုရဲ့တိုးတက်ဖို့ဆိုရင်ပြည်တွင်းမှာရှိတဲ့ကျန်းမာရေးနဲ့ပညာရေးလှုပ်သားတွေဝန်ထမ်းတွေရဲ့အရေးအချင်းလောက်ပိုင်권နဲ့ခံစားပိုင်권တွေမမြင်လာဘူးဆိုရင်ဘယ်နိုင်ငံမှမဆိုဥပမာအာဖရိကနိုင်ငံတွေမှာဆိုလေသူတို့ဘလောက်ပဲအရေးချင်းပြည်လာပြည်လာသူတို့ပြင်ထွက်သွားကြပါတယ်အဲ့တော့ကျွန်တော်တို့အခုချိန်မှာသမရာကြီးနေနဲ့စ조사ပြီးတော့ပြပနေပြီးတော့အကူအညီဖိတ်ခေါ်နေတဲ့ချိန်မှာပြည်တွင်းမှာရှိတဲ့ကျန်းမာရေးလှုပ်သားတွေနဲ့ပညာရေးလှုပ်သားတွေကိုဘလူးများတတိယအကူအညီအထောက်ပံ့ပေးဖို့စီစဉ်ရှိပါလဲ
။ဟုတ်ကျွန်တော်ဒါနှစ်ပိုင်းဖြေပြပါမယ်နော်။တစ်ပိုင်းကတော့ကျွန်တော်တို့ဘက်ကဟိုခြုံအချင်းကြီးခုတုန်းခြုံကုန်ပြောရတော့တမန်တော်ကြီးလက်ထက်မှာနံပါတ်၁ကတော့သူကကျွန်တော်ပညာရေးနဲ့ကျန်းမာရေးခန္ဓာတို့အသုံးစိတ်ကအရင်ကကျွန်တော်နေခဲ့ပါတယ်။အခုဆိုကျွန်တော်နံပါတ်၁ကတော့အသုံးစိတ်ကိုကျွန်တော်တိုးမြှင့်ပြီးတော့သုံးဆွဲတယ်။နှစ်ကတော့ခုနပြောသူကျွန်တော်အရင်ကအထူးသဖြင့်နောက်နိုင်ငံကတော့ဟာပြောနေမရခဲ့တဲ့ကျွန်တော်တို့capacity building မှာစွမ်းဆောင်ရည်ဖြစ်နိုင်တဲ့ကိစ္စတွေရနိုင်မှုအတွက်ကျွန်တော်တို့ဆက်သွယ်တယ်အခုဆိုရင်လည်းစပြီလို့တင်နန်းနေကျွန်တော်ပြန်ပေးနေတယ်အခုဆိုဒီနေ့ရန်ကုန်တက္ကသိုလ်မှာဆိုရင်ကျွန်တော်တို့ senior lecturer ကိုခေါ်ပြီးတော့မှတင်ပေးနိုင်ရှိဒါကတော့ကျွန်တော်ဘက်ကဒါကိုမြင့်ပေးတော့နောက်တစ်ခုကတော့ပြီးလို့ရှိရင်လည်းကျွန်တော်တို့ဒီဆရာဝန်ကြီးရဲ့ခုနရပိုင်ကုန်တဲ့လုပ်ငန်းတွေဝင်ခြေနေတွေပညာရေးခြေနေတိုးတက်ဖို့ကျွန်တော်ဘယ် public ကဏ္ဍရဲ့ပညာရေးနဲ့ကျန်းမာရေးမှာပုံမှန်ပါဝင်ဆောင်ရွက်နိုင်တဲ့ဟာကိုလည်းကျွန်တော်ဖွင့်လှစ်ပေးနေပါဒါကတော့အခြေအနေကောင်းတစ်ခုကိုကျွန်တော်ဖန်တီးပေးလိုက်ပြီးလို့ရှိရင်လက်ရှိပြန်ဝင်လာမယ့်လူတွေအတွက်ဆိုတော့ကျွန်တော်တို့ကပါလဲဆိုတော့အဲ့လားအခုကျွန်တော်နိုင်ငံရဲ့ဥပဒေရဟန္တာဖြစ်နေတဲ့ဟာကိုဟိုဘက်ကနိုင်ငံသားလည်းမစွန့်လို့ချင်ဘူးလို့ဆိုရင်ဒီ PR စနစ်ကိုကျွန်တော်တို့ဥပဒေနဲ့ပြဋ္ဌာန်းပေးလို့ကျွန်တော်လုပ်နေတယ်။သို့တော့ဒါကလာဘကဝန်ကြီးဌာနတခုလည်းလုပ်လို့မရဘူးနဲ့ကျန်တဲ့တချို့ဝန်ကြီးဌာနတွေမှာညှိရလို့ဒါလေးကကြန့်ကြတယ်။မနေ့ကတော့ကျွန်တော်သမ္မတကြီးကမြန်မာကွန်မတီနဲ့တွေ့တဲ့ခါမှာလည်းဒီ PR နဲ့ပတ်သက်တဲ့ဥပဒေမထွက်နိုင်တော့မှဒီအုပ်ချုပ်ရေးပိုင်းဆိုင်ရာရလုံနိုင်တဲ့အခန့်ခဏအနေမျိုးဆက်ပြီးတော့မှဖြေလျှော့မှုတွေကျွန်တော်တို့လုတ်ပေးသွားမယ်လို့ကျွန်တော်ပြောတာရှိပါတယ်။နောက်ပြီးပြည်ပကဆရာဝန်တို့ဟာမျိုးလာပြောတင်တဲ့ခါမျိုးမှာခုနကလိုဟိုဥပဒေစီမံရာကျွန်တော်တို့အခွန်ဆောင်ရတာတွေစေကူစာတွေတိုးမြင့်နေဆိုတဲ့ကိစ္စမျိုးတင်ပြရည်လဲဒါတွေလည်းကျွန်တော်တို့ပြန်လဲသုံးသက်ပြုံးမှာပို့ပြီးတော့လုတ်တာကိန်းတာဖြစ်တဲ့အခြေအနေမျိုးရှိအောင်ဖန်တီးပြီးတော့လုပ်နေပါတယ်။ဟုတ
်ကဲ့ခင်ဗျ။အဲ့တော့ကျေးဇူးတင်ပါတယ်ခင်ဗျ။အခုလောလောဆယ်ရာတော့ဟိုကျွန်တော်လည်းသတ်မှတ်ထားတဲ့အချိန်ကပြည့်နေပြီဆိုတော့အကြောင်းအရာမျိုးစုံကိုသမရာကြီးကလည်းတော်တော်လေးပြည့်ပြည့်စုံစုံဖြေချသွားပါတယ်။ဟလားဟုတ်ကဲ့ဟိုအကြောင်းအရာမျိုးစုံကိုလည်းဖြေချသွားတယ်အလားတူပဲဦးရထုတ်ကလည်းဖြည့်ဆွက်ပြီးတော့ဖြေချသွားရတဲ့အတွက်ကျေးဇူးတင်ပါတယ်လောလောဆယ်ဟိုပထမအစီအစဉ်ဆက်စားခြင်းမှာလည်းကျွန်တော်တို့နည်းနည်းလေးအချိန်နောက်ကျမှုလေးရှိနေတော့သမရာကြီးအနေနဲ့လည်းသွားစရာတခြားဟိုအချင်းချက်ကလေးရှိတော့ထွက်ခွာသွားတာကျွန်တော်အနေနဲ့နားလည်ပါတယ်အဲ့တော့ကျေးဇူးတင်ပါတယ်ခင်ဗျအားလုံးပမာပြည်ကကြည့်နေတဲ့ပိတ်သက်တွေအကုန်လုံးလည်းကျွန်တော်ကျေးဇူးတင်ပါတယ်လာပြီးတော့ဒီမှာဆွေးနွေးပွဲကိုလာရောက်ကြတဲ့ပေးတာကိုလည်းကျွန်တော်ကျေးဇူးတင်ပါတယ်ခင်ဗျာ VOA မြန်မာပိုင်းကအတန်းထွင်ခဲ့တာပါ